Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမစာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ပြထိုက်ပါ။အရှင်အာရှညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့အစီအစဉ်ကိုအချိန်ကပ်ပြီးတော့ဖြတ်လိုက်ပါတယ်။ဖိလစ်ပိုင်မှာအာဆီယံဆွေးနွေးတွေတက်ရောက်နေတဲ့နိုင်ငံတော်အထိုင်မင်္ဂပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတော့အမေရိကန်နိုင်ငံသားဝင်ကြီးနောက်ဂျပန်ဝင်ကြီးချုပ်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာတွေဘေးကင်းစွာနေရာရင်းပြန်နိုင်ရေးဆောင်ရွက်ပေးဖို့ကုလအထွေထွေမှုချုပ်နောက်ကနေဒါဝင်ကြီးချုပ်တို့ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့ကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တင်းတွေပြီးနားဆင်ကြရမယ့်တင်းလော်တွေထဲမှာတော့
တဲ့ဒီမှာမှတ်တဲ့တဲ့င်းလက်ရှိကောင်းရှိနိုင်တယ်။ဝါရဆရာလောက်ကျန်တဲ့တဲ့င်းနဲ့ရှိကောင်းရှိနိုင်တယ်။ဘယ်လိုပဲဖြစ်ဖြစ်ဆွဆွဲခံရပြီ။ဆွဆွဲခံရပြီဆိုလို့ရှိရင်တော့ဒါမဟုတ်ចောင်းတက်တည်ပြဖို့တကတက်တည်အထောက်ထားခိုင်ခိုင်လုံလုံဖြစ်ဖို့လိုတယ်။ကြောကြားချက်တွေက
Equality မြန်မာညွှန်ကြားရေးမှူးဦးအောင်မျိုးမင်းပြောသွားတာပါ။အပြည့်စုံကိုတဲ့င်းတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်ရခိုင်ပြည်နယ်ဘူးတီတောင်ဘက်မှာမူရစေဝအများအပြားဖန်ဆီးရမိတဲ့အကြောင်းတခါလူကုန်ကူးမှုဆိုင်ရာဥပဒေပြဋ္ဌာန်းရေးအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရတဲ့င်းတွေကိုမတင်ကြီးထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။စီစဉ်ထားတဲ့အချိန်ထက်နောက်ချပြီးချင်းပါခဲ့တဲ့နိုင်ငံ16နိုင်ငံရဲ့အရှိအာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့ကိစ္စကိုအချိန်ကပ်ပြီးတော့ဖြတ်လိုက်ပါတယ်။ထိပ်သီးညီလာခံကိုမတက်တော့ပဲသမ္မတဒေါ်နယ်ထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်ခွာခဲ့တာပါသမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံနီနွိုင်အကီနိုနိုင်ငံတကာလေဆိပ်ကနေထွက်ခွာခဲ့ပါတယ်ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစားနိုင်ငံသားရေးဝန်ကြီး Rex Tillerson တက်ရောက်ပါတယ်ညီလာခံမှာပြောမယ်မင်းကုန်းကိုလည်းအစောပိုင်းမှာပဲအရှိတောင်အာရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေနဲ့နေ့လယ်စာစပွဲမှာပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျူရောကရှင်းလင်းပါတယ်ဖိလစ်ပိုင်မှာမူလအစီအစဉ်ထက်တရက်ပိုပြီးနေဖို့ရတိုးလိုက်ရတဲ့အကြောင်းရင်းကအရေးပါတဲ့ဒေတာတွေမဟာဗျူဟာဆန်ညာဆွေးနွေးပွဲတစ်ခုဖြစ်တဲ့အရှိအာရှညီလာခံကိုသမ္မတထရန့်တက်ရောက်နိုင်ဖို့ဖြစ်ပါတယ်စနေကြအာရှ၅နိုင်ငံခီးစဉ်ပြီးအမေရိကန်သမ္မတကမူဝါဒရေးရာအရေးပါတဲ့ကြီးညာချက်တွေထုတ်ခဲ့တာမရှိပေမဲ့လို့နိုင်ငံအကြီးအကဲတွေနဲ့မိတ်ဆွေဖွဲ့နိုင်ခဲ့တယ်လို့သမ္မတကပြောဆိုပြီးတိတ်ကိုအောင်မြင်တဲ့ခီးစဉ်ဖြစ်တယ်လို့တော့ကြီးညာခဲ့ပါတယ်။အနည်းဆုံးဒေါ်လာ300ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေရရှိခဲ့ကြောင်းသမ္မတထရန့်ကပြောဆိုပြီးမဲ့အသေးစိတ်ကတော့မပြောပါဘူး။နိုင်ငံစုံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP လိုမျိုးကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ဆွေရဘက်ကလက်မခံမဲနှစ်နိုင်ငံချင်းစီးပွားရေးသဘောတူညီချက်တွေကိုသာလိုလားတယ်ဆိုတာကိုလည်းအခုခီးစဉ်အတွင်းသမ္မတထရန့်ကထပ်လောင်းဖော်ပြခဲ့ပါတယ်။အာရှခီးစဉ်နဲ့ပတ်သက်ပြီးကြေညာတဲ့ကြေညာချက်ကိုတော့လက်မဲ့ဗုဒ္ဓဦးနေ့ကြာသာပြည်နေ့လောက်မှာထုတ်ပြန်မယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအပြီးကာလတွေမှာ WikiLeaks ရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာရီကိုသမ္မတဒေါ်နယ်ထရမ့်ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့တဲ့အကြောင်းထောက်ထားတွေရရှိခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအကြိမ်သတင်းဖော်ပြခဲ့ပြီးနောက်ပိုင်းအကြာမှာပဲဒေါ်နယ်ထရမ့်ဂျူနီယာက WikiLeaks နဲ့တီးတန့်စာအဆက်အသွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရီဟာလည်းသိအရေးမကြီးတဲ့သဘောမျိုး Twitter ဆက်မျက်နှာမှာရေးသားခဲ့တာပါ။WikiLeaks နဲ့ပဲပေါင်းဆောင်ကဖိအားပေးခံရတဲ့ WikiLeaks တီထောင်သူ Julian Assange တို့ဟာသူတို့ကိုလူတီများလောင်ကြိုပန်းချက်တစ်စိတ်တစ်ပိုင်းဖြင့် Trump Jr. ကိုဆက်သွယ်တဲ့သဘောမျိုးလဲစာရိတ်ထဲမှာတွေ့ရပါတယ်။2016 September နဲ့2019 July လအတွင်း WikiLeaks ဖက်က Trump Jr. ကိုအချင်းအတော်များများစာရေးသားပေးပို့ခဲ့ကြောင်းလဲ The Atlantic စာဆောင်ကဖော်ပြပါတယ်။စာအတော်များများကို Trump Jr. ကလိမ့်လူရှုထားပေမဲ့၃ချိန်အကြောင်းပြန်ခဲ့ပါတယ်။WikiLeaks ကပေးပို့လာတဲ့စာတိုင်းကို Trump Jr. အကြောင်းမပြောင်းပေမဲ့နောက်ပိုင်းသမ္မတဖြစ်လာခဲ့တဲ့ Donald Trump နဲ့နှိစက်မှုရှိသူအဖြစ်သူ့ကိုအသုံးချဖို့ကြိုးစားလာတဲ့ WikiLeaks ကိုပြစ်ပယ်တာမျိုးတော့မလုပ်ခဲ့ပါဘူး။စာအဆက်သွယ်ရေးရှိခဲ့တဲ့အကြောင်းအတိမပြုတ်နိုင်ဘူးလို့အစောပိုင်းမှာ Julian Assange ကသူ့ရဲ့ Twitter ဆက်မျက်နှာမှာရေးသားခဲ့ပေမဲ့နောက်ပိုင်းမှာတော့လူသိများအောင်လုပ်ဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
American Outlook တို့တရားရေးကော်မတီရှင်းမောက်မှာမကြခင်မှာပဲရှင်းနေချုပ် Jeff Sessions ထွက်ဆိုဖို့ရှိနေပါတယ်။ Republican လွှတ်တော်မှတ်တွေထောက်ပြထားတဲ့ကိစ္စတချို့ကိုစုံစမ်းစစ်ဆေးဖို့တင့်မတင့်တုံ့တက်ဖို့အကြီးအကဲအဆိုရရှင်းနေတွေကိုရှင်းနေချုပ်ကညွှန်ကြားထားတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းခံရမယ့်အနေအထားရှိပါတယ်။ Hillary Clinton နိုင်ငံခြားဝန်ကြီးအဖြစ်တာဝန်ယူစဉ်ကာလအတွင်းကိုယ်ပိုင် email စာပါအသုံးပြုခဲ့မှုသူမရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့နိုင်ငံလုံးဆိုင်ရာ Democratic Party Committee ကြားပူးပေါင်းကြံစည်ခဲ့မှုဆွဆွဲချက်နောက် Clinton Foundation သမ္မတ Obama လက်ထက်က American Uranium တပ်တူတွင်းတွေကို Russia နောက်ွယ်ကပတ်သက်နေတဲ့ကုမ္ပဏီတစ်ခုကဝယ်ယူခဲ့တဲ့ကိစ္စတွေကိုစစ်ဆေးဖို့အထူးစုံစမ်းစစ်ဆေးရေးမှုခန့်အပ်ပေးဖို့ပြီးခဲ့တဲ့ဇူလိုင်လမှာပဲကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ် Robert Goodlatte ကရှင်းနေချုပ် sessions ကိုပြောဆိုထားတာပါ။ဒါပြင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးစစ်ဆေးဖို့ကိုလည်းပေးစာမှာတိုက်တွန်းပါတယ်။ဒီနေ့အစောပိုင်းကလွှတ်တော်အမတ်တွေစည်းရင်းပြုစုပေးပို့ထားတဲ့စာထဲမှာကိစ္စရက်တွေကိုသုံးသပ်ဖို့အကြီးအကဲအစိုးရရှင်းနေတွေကိုရှင်းနေချုပ်ကညွှန်ကြားထားတဲ့အကြောင်းလက်ထောက်ရှင်းနေချုပ် Stephen Boyd ကမနေ့တနင်္လာနေ့ကအောက်လွှတ်တော်တရားရေးကော်မတီထံကိုစာပေးပို့ခဲ့တာဖြစ်ပါတယ်ရှင်
။ Alabama ပြည်နယ်အထက်လွှတ်တော်အဖြစ်ဝင်ရောက်အရွေးခံမှုရှိနေတဲ့ Raimo ကသူ့ကိုအသက်16နှစ်အရွယ်မှာလိမ့်မိုင်းဆိုင်ရာမဖွဲမရလုခဲ့တယ်ဆိုပြီးအခုနောက်ဆုံးထုတ်ပြောလာတဲ့အဲ့ဒီအချိန်ကစားသောက်ဆိုင်စပွဲထိုးအမျိုးသမီးရဲ့ဆွဆွဲချက်ကိုညင်ပယ်လိုက်ပါတယ်။အဲ့ဒီအချိန်လုံးက Mo ဟာ Alabama ပြည်နယ်ကခရိုင်အစိုးရရှင်နေတယောက်ဖြစ်ပါတယ်။ Mo ကအဲ့ဒီအမျိုးသမီးကိုသူမသိကြောင်းနဲ့သူ့အပေါ်ဆွဆွဲချက်တွေဟာနိုင်ငံရေးရတတ်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်။အဘမပင်နယ်ရဲ့အထက်လွှတ်တော်အမအဖြစ်ရွေးကောက်ခံရရေးမဲဆွယ်စီယုံမှုတွေမှာသူကတခြားသူတွေထက်အသာစီးရနေတာကြောင့်သူ့ကိုနိုင်ငံရေးရတက်ခိုက်တာလို့ဆိုပါတယ်။ကိုရိုင်းမေခွန်းတွေကိုမဖြေခဲ့ပေမဲ့လို့သူနဲ့ပတ်သက်လို့ဇနီးတွေကိုပြောခွင့်ပေးခဲ့တာမှာဇနီးဖြစ်သူကလည်းသူ့ဘက်ကကာကွယ်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့ Washington Post သတင်းစာကထုတ်ဝေတဲ့ဆောင်းပါးတစ်ခုထဲမှာတော့အခုနောက်ဆုံးထုတ်ပြောလာတဲ့အမျိုးသမီးအပြင်တခြားအမျိုးသမီး၄ဦးကမိုးဟာသူတို့ကိုဆက်ကြောတဲ့အရွယ်တုန်းကလိမ့်မိုင်းဆိုင်ရာမဖွဲ့မရလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားတာဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ရွေးမြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားချင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပြည့်ခွင့်နေတဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအရှိတောင်အရှနိုင်ငံများအသင်းထိပ်သီးညီလာခံအတွင်းမှာကုလအတွင်းရေးမှူးချုပ်ကအခုလိုတိုက်တွန်းခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်။တစ်ဆက်တည်းမှာပဲဒီကနေ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလည်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူးကလည်းဘင်္ဂလားဒေ့ရှ်ဘက်ရောက်ရှိနေတဲ့မွတ်စလင်တွေဌာနပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုသွားပါတယ်။
Canada will continue to support ASEAN's humanitarian political efforts to find a sustainable and just solution to the ongoing crisis, and we will also continue to work with the governments of Myanmar.
OAN ဆွန်ခွာထွက်ပြေးကြရသူတွေဘေးကင်းလုံခြုံမှုရှိရှိနဲ့ဌာနပြန်နိုင်ရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ကနေဒါနိုင်ငံကဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့လက်ရှိဖြစ်နေတဲ့ပြဿနာတွေပြည်လည်ဖို့ရေရှည်တည်တဲ့နယ်ဖြေရှင်းချက်တစ်ခုရရှိနိုင်ရေးအာဆီယံနိုင်ငံတွေရဲ့လူသားချင်းစာနာထောက်ထားမှုနိုင်ငံရေးအရာကြိုးပမ်းမှုတွေကိုလည်းကနေဒါကဆက်ပြီးထောက်ခံသွားမယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့တဲ့ကနေဒါဝန်ကြီးချုပ်ကဒီပြဿနာကိုငြင်းချမ်းစွာဖြေရှင်းနိုင်ရေးအထောက်အကူဖြစ်စေမယ်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအလေးထားဆောင်ရွက်ဖို့အရေးကြီးတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်မနီလာမြို့တော်ကအာဆီယံထိပ်သီးဆွေးနွေးပွဲတွေအတွင်းဒီကနေ့မှပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အစည်းအဝေးတွေပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးပါတယ်မြန်မာနိုင်ငံနေပြည်တော်ကိုမနေ့ပြန်လာရောက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အတွင်းမှာလည်းရိုဟင်ဂျာအရေးဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တည်တံ့သွေးဆောင်ပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးရမုံငွေပေးအပ်မဲ့ကိစ္စတွေဆွေးနွေးခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဂျပန်ကပေးအပ်မဲ့အကူအညီတွေထက်မှာတော့ရန်ကုန်မြို့ဖွံ့ဖြိုးတိုးတက်ရေးနဲ့တည်ယူပို့ဆောင်ရေးကဏ္ဍ၊လက်စစ်မီးရရှိရေး၊ရန်ကုန်မန္တလေးရထားလမ်းဖောက်လုပ်ရေး၊လေယာဉ်စိုက်ပျိုးရေးကဏ္ဍဝင်ငွေတိုးတက်ရေး၊အသေးစားနဲ့အလက်စားချေငွေပေးရေး၊တိုင်းရင်းသားဒေသများဖွံ့ဖြိုးတိုးတက်မှုကူညီထောက်ပံ့ရေးအတွက်ဂျပန်ရန်ငွေ1.1ဘီလီယံအကူအညီပေးမဲ့ကိစ္စလည်းပါဝါတယ်ရှိခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတောအောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံကူညီပေးတော်မှာဖြစ်ပြီးလမ်းဖောက်လုပ်ရေးလျှက်စစ်ပစ္စည်းထုတ်လုပ်ရေးအတွက်ဂျပန်ယန်1.5ဘီလီယံထောက်ပံ့ရေးကိစ္စနောက်ရတဖွဲ့ဝင်တွေကိုတင်နန်းပေးရေးတွေကိုလည်းဆွေးနွေးခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကဖော်ပြပါရယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့ဒီကနေ့တွေ့ဆုံပွဲမှာတော့နိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးဦးကျော်တင်လည်းတက်ရောက်ခဲ့ပါရယ်
အီရန်နိုင်ငံမှာလူအများပြတည်ကြည်ခဲ့ရတဲ့အင်အားပြင်းငလျင်လှုပ်ခဲ့တဲ့ဒေသပြန်လည်ထူထောင်ရေးအစိုးရဘက်ကအမြန်ဆုံးဆောင်ရွက်မယ်လို့အီရန်သမ္မတဟဆန်ရူဟာနီကကတိပေးပြောဆိုပါတယ်။တနင်္ဂနွေနေ့ကလှုပ်သွားတဲ့ငလျင်ကြောင့်တေဆုံရသူတွေအတွေ့ဒီကနေ့အင်ကာနေကိုဝန်းနေချင်းအထိတ်မှအဖြစ်အစိုးရကသတ်မှတ်ထားပါတယ်။အီရန်နဲ့အီရတ်နယ်စပ်မှာပြင်အား9.3ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာမှာငလျင်တံအပြင်းထန်ဆုံးခံခဲ့ရတဲ့ခါမန်ရှားဒေသကိုတွားရောက်ကြည့်ရှုခြင်းအတွင်းသမ္မတရူဟာနီကကတိပေးခဲ့တာဖြစ်ပါတယ်။ငလျင်ကြောင့်တေဆုံသူအနည်းဆုံး930ရှိပြီး9000ကျော်ဒဏ်ရာရထားတယ်လို့အီရန်နိုင်ငံပိုင်သတင်းဌာန IRNA သတင်းကဖော်ပြပါတယ်။တည်ဆုံဒဏ်ရာရသူအများစုကတော့အီရန်နိုင်ငံခမန်ရှာပြည်နယ်စာပို့အီဇာဟက်ဒေတာကဖြစ်ပါတယ်။အီရန်နိုင်ငံအတွင်းမှာတော့လူ9ဦးတည်ဆုံပြီး900ဒဏ်ရာရတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။
အချို့အစိုးရအဖွဲ့တွေကမိုဘိုင်းအင်တာနက်တွေကိုဖြုတ်လိုက်တာဗီဒီယိုတိုက်ရိုက်ထုတ်လွှင့်တာမျိုးမလုပ်နိုင်အောင်ကန့်သတ်လိုက်တာနဲ့အစိုးရကိုစန့်ကျင်တဲ့မှတ်ချက်ပေးပြောဆိုသူတွေကိုတိုက်ခိုက်ဖို့ဒီဂျစ်တယ်ဆိုင်ရာစစ်တပ်တခုဖွဲ့စည်းတာဝန်ပေးအပ်လိုက်တာစတဲ့လုပ်ရတွေကြောင့်ကမ္ဘာတစ်ဝိုင်းအင်တာနက်လွတ်လပ်မှုကျဆင်းလာနေပါတယ်။နိုင်ငံတကာကဒီမိုကရေစီရင်းနဲ့လွတ်လပ်ခွင့်တွေကိုအကဲဖြတ်တဲ့အဖွဲ့ကြီး Freedom House ကကမ္ဘာတစ်ဝိုင်းရှာဖွေတွေ့ရှိချက်တွေကို Freedom on the Net 2017ဆိုတဲ့အစည်းအဝေးခန်းစားထဲမှာဖော်ပြလိုက်တာပါ။အင်တာနက်အသုံးပြုလို့ကမ္ဘာလူဦးရေ89%ရခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း64ခုမှ2016ဇွန်လနဲ့2019မေလအတွင်းကောက်ယူထားတဲ့အချက်အလက်တွေအားအင်တာနက်လွတ်လပ်ခွင့်တွေကျဆင်းလာတာကိုတွေ့ခဲ့ရတာပါ။ယူကရိန်း၊အီဂျစ်၊တူရကီနိုင်ငံတို့ရဲ့အင်တာနက်လွတ်လပ်ခွင့်တွေကတစ်နှစ်အတွင်းအဆိုးဝါးဆုံးအခြေအနေကိုကျဆင်းသွားပြီးတရုတ်နိုင်ငံကတော့ကမ္ဘာအဆိုးဆုံးနိုင်ငံဖြစ်ဆက်လက်ရပ်တည်နေပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ကလည်းမနစ်ကရတဲ့အမှတ်63မှတ်ထက်နှစ်ဆင့်နှိမ်ပြီးတော့63မှတ်နဲ့အခြေအနေပိုဆိုးလာတယ်လို့အစီအစဉ်ခန်းစားမှာဖော်ပြပါရယ်။
တောင်ကိုရီးယားဘက်ကမနေ့တနင်္လာနေ့ကဗက်ပြောင်းခုလုံလာတဲ့မြောက်ကိုရီးယားစစ်သားတအုပ်ကိုသူ့ရဲ့လုပ်ဖို့ကင်ဘက်စစ်သားတွေကပြစ်ခတ်တာကြောင့်တနက်ကြီးတွေထိမှန်ခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆုံကိုကြီးကြပ်တဲ့အမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုကဲရေးဌာနကကြေညာချက်မှာတော့မြောက်ကိုရီးယားစစ်သားကအဆောင်အချက်ထူထူထပ်ထပ်ချမှတ်ထားတဲ့နေဇက်ကိုကားနဲ့မောင်းလာခဲ့တာမှာကားဘိန်းတစ်ဖက်ကမြောင်းထဲကိုနှစ်သွားခဲ့တာလို့ဖော်ပြပါတယ်။အဲ့ဒီနောက်မှာတော့စစ်သားကကားထဲကနေထွက်ပြီးနေဇက်ကိုပြေးလာတဲ့အခါမှာသူ့တပ်ကနေကြီးအချက်40လောက်ပစ်ခတ်ခဲ့တာပါ။ထွက်ပြေးလာတဲ့မြောက်ကိုရီးယားစစ်သားကတော့တနက်ကြီးအနည်းဆုံး6ချက်လောက်ထိမှန်ခဲ့ပါတယ်။ဗက်ပြောင်းလာတဲ့စစ်သားကအပြည့်ရအောင်အတွင်းကပူရဲလုံခြုံရေးဧရိယာတဲထိအရောက်ပြေးထွက်လာနိုင်ပြီးအဆောက်အုံတစ်ခုကိုအကာအကွယ်ယူခဲ့ပါတယ်။နောက်မှာတော့တောင်ကိုရီးယားနဲ့အမေရိကန်စစ်သားတွေကသူ့ကိုကယ်ဆယ်ခဲ့ပြီးစုဝုံကအေဂျွိုင်းတက်သူစီယုံကိုရဟတ်ရင်နဲ့ခေါ်ဆောင်ပြီးနောက်ဒဏ်ရာတွေကိုခွဲစိတ်ကုသပေးနေပါတယ်။ကုသမှုပေးနေတဲ့ဆရာဝန်တအုပ်ကတော့ဗက်ပြောင်းခိုဝင်လာတဲ့စစ်သားရဲ့အခြေအနေကအလွန်ပဲစိုးရိမ်ရတယ်လို့ပြောဆိုထားပါတယ်။ဒီဖြစ်ရပ်အတွင်းတောင်ကိုရီးယားအမေရိကန်စစ်သားတွေဘက်ကပြန်လည်ပြစ်ခတ်ခဲ့တာမျိုးမရှိဘူးဆိုပြီးတော့လဲတောင်ကိုရီးယားစစ်တပ်ပြောခွင့်ရကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတွေ့ရှိချက်တွေကိုထုတ်ပြန်ခဲ့ပေမဲ့လူခွင့်ရအဖွဲ့တွေကတော့ယုံကြည်လက်ခံနိုင်မှုကင်းမဲ့နေကြောင်းပြောဆိုလိုက်ကြပါတယ်။ဒီအတွက်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူခွင့်ရချိုးဖောက်မှုတွေကိုတိတိကျကျသိရှိနိုင်ဖို့နိုင်ငံတကာကလွှတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုဖို့လည်းထပ်မံတောင်းဆိုခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ပေါ်လူခွင့်ရအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုတော့နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
တမရောစစ်စေးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ပြီးခဲ့တဲ့လကစားလို့တလနေပါကြစုံစမ်းစစ်ဆေးမှုတွေမှာစစ်တပ်ကဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအစိုးရအဖွဲ့တွေကလာကျူးလွန်ခဲ့ကြောင်းလူပေါင်း3000ကျော်ကိုမေးမြန်းချက်တွေကိုကိုးကားပြီးတော့ဖော်ပြခဲ့ပေမဲ့လူအခွင့်အရေးအဖွဲ့တွေကတော့တွေ့ရှိချက်တွေကိုလက်ခံဖို့ခက်ခဲကြောင်းပြောဆိုခဲ့ကြတာပါနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိဘူးလို့ပြောပါတယ်
။ And I think this would actually be seen ultimately as a green light by the international community to push targeted sanctions on key members of the Burma military because it shows that there's no
ဒီစင်္ကြာကိုကြည့်မယ်ဆိုရင်မြန်မာစစ်တပ်ထဲကရေးပါတဲ့လူတွေကိုယူရပြီးတော့နိုင်ငံတကာကတန်ခတ်ပိတ်ဆို့မှုတွေ82ချမှတ်နိုင်အောင်လို့တွန်းအားပေးလှုပ်ဆောင်ဖို့လိုပြီးဆိုတာလက်တွေ့မြင်လိုက်ရပြီလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဒီစင်္ကြာထဲမှာဘလို့တက်တဲ့အထောက်အထားမျိုးကိုမှဖော်ပြခြင်းတဲ့သဘောဆန္ဒတွေမပါပါဘူး။တခုခုမှားကောင်းမှားနေပြီဆိုတာမျိုးသတိထားလုတ်ကင်ဖို့ဆန္ဒလည်းမရှိပါဘူး။ဒီစင်္ကြာကဖြစ်ပျက်ခဲ့သမျှအရေရာတိုင်းကိုညှင်းဆို့ယုံတက်တက်ပဲဖြစ်ပါတယ်။
မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာမှာတော့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်စခန်း30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ရဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုအလေးထားဖော်ပြထားသလိုတွေ့ထိုးလုံဆောင်မှုတွေရှိခဲ့ကြောင်းလည်းတွေ့ဆုံမေးမြန်းသူတွေကိုကိုးကားဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့အစီရင်ခံစာဟာတာဝန်ခံမှုညှင်းဆန်နေတာကိုပြသရရောက်ကြောင်းလည်းလူအခွင့်ရေးအဖွဲ့တွေကဝေဖန်ခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့တင်းနှင်လာနေကထုတ်ပြန်ချက်ထွက်ပေါ်လာပြီးချင်းဆိုသလိုကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့တဲ့ Amnesty International အဖွဲ့ကမြန်မာအရေးသူတေသည် Laura Hates ကတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အများယုံကြည်လက်ခံနိုင်အောင်ဖြေရှင်းဖို့ကတော့နိုင်ငံတကာကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့လိုတယ်လို့ပြောပါတယ်
The military and the security forces are the ones that have been accused of these horrific violations. They're now the ones saying that they've conducted an investigation and found no evidence of it. This is clearly ludicrous. This is not an independent investigation.
တို့ဆရာလူခွင့်ရချိုးဖောက်မှုရှိတယ်လို့စွပ်စွဲခံထားရတဲ့စစ်တပ်နဲ့လူတွေထက်တွေကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတပ်တွေထောက်ထားရမတွေ့ရဘူးဆိုတာဟာအထိပယ်မရှိပါဘူး။ဒါဟာတိကျလွတ်လပ်တဲ့အစီအကံစာလုံးဝမဟုတ်ပါဘူး။ဗလိုက်မှုမရှိဘူးဆိုတာလည်းမဖြစ်နိုင်ပါဘူး။နောက်ပြီးလုံခြုံရေးတပ်သားတွေကိုစုံစမ်းစစ်ဆေးမှုလုပ်ခိုင်းလို့လည်းမရပါဘူး။ဘယ်လိုတာဝန်ယူမှုမျိုးကိုမှလည်းလုံမှာမဟုတ်တာသိကြပါရယ်။ဒါကြောင့်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့တိကျလွတ်လပ်တဲ့စောင့်ကြည့်စစ်ဆေးသူတွေမြန်မာနိုင်ငံရဲ့ဗေဒိတာကိုမဆိုသွားရောက်ခွင့်ပြုဖို့လိုပါရယ်။အထူးသဖြင့်ရခိုင်ပြည်နယ်ထဲဝင်ရောက်ခွင့်ပြုမှသာကျမတို့အဖွဲ့အနေနဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြည်ပြည်ဝဝဖော်ထုတ်နိုင်မှာဖြစ်ပါရယ်။မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာဟာရိုဟင်ဂျာတွေကိုတည်းမဟုတ်ပါဘူး။တခြားတိုင်းသားတွေဖြစ်တဲ့ကချင်းတို့ရှမ်းတို့တအောင်းတို့လည်းပါဝင်ပါတယ်။ဒါရီယာကျူးလွန်နေပေမဲ့လည်းမြန်မာစစ်တပ်ကဖြစ်တဲ့ကနေကင်းလွတ်နေတာပါ။သူတို့တွေကိုစုံစမ်းစစ်ဆေးပြီးတော့တရားဥပဒေအတိုင်းအရေးယူရပါလိမ့်မယ်။မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကအကြက်အဲတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေဟာအထောက်အကူမဖြစ်နိုင်ကြောင်းပြောဆိုပြီးညှဉ်းဆန်းထားတာပါ။ရခိုင်ပြည်နယ်အရေးနိုင်ငံတကာအကူအညီနဲ့ဖြေရှင်းဖို့ကြိုးစားနေကြောင်းလည်းမြန်မာအစိုးရကပြောဆိုထားပေမဲ့နိုင်ငံတကာအတိုင်းအဝန်ကြားစိုးရိမ်မှုတွေကလည်းဆက်လက်ထွက်ပေါ်နေဆဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကအာဆီယံအစည်းအဝေးပွဲအတွင်မှာလဲကုလသမဂ္ဂအတွင်ရုံးမှုချုပ်နဲ့နိုင်ငံတကာကောင်းဆောင်တွေကပါရှခိုင်ပြည်နယ်အရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရမှာအလေးထားပြောဆိုခဲ့ကြပါတယ်။အာဆီယံညီလာခံအတွင်ဒေါက်အောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာလဲပို့ထူးနေမှာနှိပြော်ကိုတွားရောက်ပြီးမြမတက်မရော့ကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်အပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရှခိုင်အရေးအလေးပေးဆွေးနွေးမယ်လို့လဲမျှော်လင့်ထားကြပါတယ်ရှင်။
နန်းလောင်တင်ပြကြတာဖြစ်ပါတယ်တစ္ဆက်ထမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကစစ်စင်ရေးတွေမှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခင်ရတဲ့မြန်မာစစ်တပ်ကတပ်တွင်းစုံစမ်းမှုတွေနဲ့ပတ်သက်လို့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာအပေါ်မေးခွန်းတွေထွက်ပေါ်လာနေပါတယ်။နိုင်ငံတကာလူခွင့်ရဖွဲ့တွေကတော့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိတဲ့အတွက်နိုင်ငံတကာကစုံစမ်းမှုတွေလှုပ်ဖို့လဲတိုက်တွန်းနေကြတာပါ။ပြည်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ကမတိမငိအခြေအနေတွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတာဟာမြန်မာစစ်တပ်ဘက်ကအင်အားလုံခြုံသုံးခဲ့တာကြောင့်လို့ကုလသမဂ္ဂပါဝင်နိုင်ငံတကာကပြောဆိုနေချိန်မှာပဲမြန်မာစစ်တပ်ကတပ်တွင်းစုံစမ်းစစ်ဆေးမှုတစ်ခုပြုလုပ်ပြီးအစီရင်ခံစာထုတ်ပြန်လိုက်တာပါတမတော်စစ်ဆေးရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းရေးအဖွဲ့ရဲ့တလာနီးပါးကြာစုံစမ်းစစ်ဆေးမှုတွေအတွင်းစစ်တပ်ဘက်ကဥပဒေမဲ့လုံဆောင်ခဲ့တာမတွေ့ရကြောင်းလဲ ဒီနေ့ကတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာလူ့ခွင့်လှုပ်ရှားမှုအဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့Amnesty International အဖွဲ့တွေကတော့မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိဘူးဆိုပြီးကြေညာချက်တွေအတိအထိထုတ်ပြန်ခဲ့ကြပါတယ်။လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့စစ်တပ်ကစုံစမ်းစစ်ဆေးမဲ့အစားနိုင်ငံတကာကလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလဲတိုက်တွန်းခဲ့ကြပါတယ်။လူ့ခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့
ဒီကဲကိုအချက်လက်ထိတိမိမိဖြစ်ဖို့လိုအပ်ပါတယ်။အဲကျွန်တော်တိုင်ကြီးမှာစုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလဲတိုက်တွန်းခဲ့ကြပါတယ်။လူ့ခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့
ဒီကဲကိုအချက်လက်ထိတိမိမိဖြစ်ဖို့လိုအပ်ပါတယ်။အဲကျွန်တော်တိုင်ကြီးမှာသုံးစမ်းစစ်ဆေးကော်မရှင်ရဲ့ဖွဲ့ခဲ့တဲ့ဖွဲ့တိုင်းဖွဲ့တိုင်းနိုင်ငံတကာစုံစမ်းစစ်ဆေးမှုကိုပို့ပြီးတော့တောင်းဆိုတာဖြစ်တယ်။အဖြစ်မှန်တိုင်သိနိုင်မှုအတွက်ကျွမ်းကျင်သူတွေပါဝင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးဖွဲ့သို့မဟုတ်ကျွမ်းကျင်သူများနဲ့လွတ်လပ်သူများပါဝင်တဲ့စုံစမ်းစစ ဒီနေ့ဆုံးရှုံးတဲ့ရေဆောင်ရွက်စစ်ဆေးရေးအစီအစဉ်ခန်းစာမှာတော့အစိုးရအုပ်စုတွေကသာလူခွင့်ရေးချိုးဖောက်မှုတွေတွေးထုတ်လုံဆောင်မှုတွေကျူးလွန်နေတာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရကတော့မတိမငြိမ်အခြေအနေတွေနဲ့ကြုံရရတဲ့ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှကြောင့်ကော်ဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်နောက်ဒုသမ္မတဦးမြင့်စွေဦးဆ American Nangan Jai Wenji, Rusty Lassaye, Budapuni, Yamanangan Kinsin Male, Tamro Kagwe Uzijo, Bujomuji, Mayan Lai Bawi, Tawin Shiturin, Drizong Yama, Yakaibine, Ye Sunubo Shinibare, Yama Ye Keka Uau Dunyangaro, American Nangan Jai Wenji, Kinsin Matangi, Tabola, Sitaye, Songzan Sisi, Sien Kazaha, Nangan Kaya Sui Murigu, Yopazi, Me Lala Mashibu, Lutong Dabare.
ကျွန်တော်ထင်တာကတော့အခုဒီတရနေ့ရဲ့အတွင်းမှာကျွန်တော်ဝန်ထမ်းနိုင်ငံကြီးဝန်ကြီးအဆင့်မှာလေ။ဘာမှပြတ်ခတ်တော့ဟိုမလာခင်မှာဟိုကုဘကနေပြီးတော့ဂျူတင်ပြင်ဆင်တဲ့သဘောမျိုးတစ်ခုလည်းဖြစ်နိုင်ပါလေ။ဆိုတော့ဒါမဲ့ကျွန်တော်ထင်တယ်နိုင်ငံတကာသတင်းစာတွေမီဒီယာတွေအခုကျွန်တော်ဖတ်ကြည့်တော့သူတို့ကဒီလိုထုတ်ပြန်တဲ့အချက်ပေါ်မှာလေဟိုယုံကြည်သွားမယ်ဆိုတဲ့အနေအထ ရေးရမှုတွေပေါ့နော်ဆိုတော့ကျွန်တော်ထင်တယ်လာဖို့ကများနေပါပြီဆိုတော့ဘယ်လိုပုံစံလာမလဲဘယ်ချိန်လာမလဲဆိုတဲ့အနေအထားပေါ့ဆိုတော့ဒီအနေအထားမှာတော့ကျွန်တော်တို့ဘက်ကဟိုအကုန်လုံးဟိုငင်းတာတက်ဆိုင်ပေါ့နော်တချို့ပူပေါင်းဆောင်မှုတွေလုံးမယ်ကျမဆိုတော့ဒီလိုကလွယ်လို့တခြားနည်းလားမရှိဘူးကျမ
မြမစစ်တပ်ရဲ့စီရင်ခံစာအပေါ်ဝေဖန်ခဲ့ကြတဲ့လူခွေအဖွဲ့တွေကတော့ကုလသမဂ္ဂလူခွေကောင်စီကဆင်လွတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြမနိုင်ငံကလက်ခံဖို့ကိုလည်းတိုက်တွန်းထားကြတာပါရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုကိစ္စတွေကိုအရေးယူကင်တွင်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကိုလွှဲပြောင်းဖို့နဲ့တာဝန်ရှိသူတွေအပေါ်ပြစ်မှတ်ထားတန်ခတ်အရေးယူမှုတွေချမှတ်ဖို့ကိုလည်း Human Rights Watch အဖွဲ့ရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်
မဆူမတင်ပြခဲ့တာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမင်းညပိုင်းကစိတ်ကြွဆေးပြားတသန်းနီးပါးကိုလုံုံရွတ်တပ်ဖွဲ့တွေရှာဖွေတွေ့ရှိခဲ့ပြီးမတင်ကားသူနှုတ်ဦးကိုလည်းဖမ်းဆီးအရေးယူထားကြောင်းရွတ်တပ်ဖွဲ့ကပြောပါရယ်မတီးမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာမကြာခဏမူရစ်ဆေးဝါးတွေအမြောက်များဖမ်းဆီးရမိနေတဲ့အထက်ကအခုနောက်ဆုံးကာလတန်ဖိုးကြက်သိန်းနဲ့ချီရှိတဲ့စိတ်ကြွဆေးပြားတွေဖမ်းမိတဲ့တရင်ကိုတော့ဆက်သွယ်ဆောင်လင်းထားတဲ့မအေးအေးမာကအပြည့်စုံပြောပြပေးမှာဖြစ်ပါရယ်ရှင်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အမှတ်၄ရပ်ကွက်မှာနိုဝင်ဘာလ23ရက်နေ့ညနေပိုင်းမှာစိတ်ကြွစီတသန်းနီးပါးကိုဖမ်းဆီးမိပြီးတရားခံလို့ယူဆရသူတွေကတဦးကိုဖမ်းဆီးထားပြီးတရားစွဲဆိုထားပါတယ်စိတ်ကြွစီတွေဖမ်းဆီးရမိတာနဲ့ပတ်သက်လို့ဘူးတီတောင်မြို့နယ်ရဲစခန်းကစခန်းမှုဒူရဲမှုကြီးတောင်းကျွယ်ကအခုလိုပြောပြပါတယ
်မင်းတို့ကကျွန်တော်တို့23ရက်နေ့ပေါ့နော်23ရက်နေ့ညနေ4:40မှာမူရစ်ဆေးပွား9,900မိပါတယ်ဒီ2019ထဲမှာတော့ဒါအများဆုံးပဲတန်ဖိုးတော့ကျွန်တော်တို့မတွေ့ရသေးဘူးကြာကျွန်တော်ဒီဒေသပေါင်းစည်းက ဒီမှာတော့ဘာကိုတောင်းလို့တော့ရှိမလားမသိဘူးတခြားတော့မတွေ့ရသေးဘူးကြာဒီမွေးရေးစေးွားတွေဟာဘယ်နေရာတွေကနေလာတယ်ဆိုတာကိုခွင်းဆက်ကိုလိုက်ပြီးစုံစမ်းဖော်ထုတ်နေတဲ့ဖြစ်ကြောင်းကိုလည်းပြောပြပါတယ်ခွင်းဆက်တွေတော့ဖော်ထုတ်တော့ဗျာလောလောဆယ်နှစ်ယောက်တော့ဆွဲထားပါတယ်နှစ်ယောက်ဆွဲတာမှတယောက်ကတော့ဖမ်းမိနေဘူးကြာကျွန်တော်လိုက်ဟိုစုံစမ်းနေပါတယောက်ကတော့ဖမ်းမိကြပြီကျွန်တော
ကျွန်တော်တို့ကတော့2016နဲ့2019ခုနှစ်ထဲမှာတော့2016ခုနှစ်ထဲမှာတော့စိတ်ကြွစည်တွေအများအပြားဖန်ဆီးမိနေတာပါအော်တိုဘာလ18ရက်နေ့နဲ့16ရက်နေ့မှာလည်းရခိုင်ပြည်နယ်မောင်တော်မြို့အဝင်စစ်စေးရေးဂိတ်နဲ့မြို့နယ်ရဲကင်းနယ်လေတိမ်မှာစိတ်ကြွစည်ပြ 33,000 ကျော်ကိုလည်းအော်တိုဘာလ10ရက်နေ့ကပဲဖမ်းဆီးမိခဲ့ပါတယ်။အခုဘူးတီတောင်မြို့နယ်ထဲမှာဖမ်းဆီးမိတဲ့စိတ်ကြွစည်တွေဟာ2019ခုနှစ်ထဲမှာတော့အများဆုံးဖမ်းမိတာဖြစ်တယ်လို့လည်းဘူးတီတောင်မြို့နယ်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
မိုင်အီမာတရင်ပြပူကြတာဖြစ်ပါတယ်ခုတခါတော့လူကုန်ကူးမှုတားဆီးရေးအတွက်ဥပဒေတရက်စတင်ပြတ်ထန်းလာတာဟာဆိုရင်ဆယ်စုနှစ်စုကြာမြင့်လာပြီဖြစ်တဲ့အတွက်ခင်းနဲ့ကန့်ညီမဲ့ဥပဒေတတိယကိုပြန်လည်ရေးဆွဲပြီးနေပြီဖြစ်တယ်လို့လူကုန်ကူးမှုတားဆီးနေနေရေးရတဲ့ဘက်ကပြောပါတယ်အဲ့ဒီအစ်စ်ပြန်လည်ရေးဆွဲထားတဲ့ဥပဒေတစ်ကိုလည်းလာမယ့်နှစ်ဆင်းပိုင်းလောက်မှာလွတ်တော်က
ကျွန်တော်ကုမှုတာစီကာကွယ်ရေးဥပဒေအရဆိုရင်စေစုနှစ်တစ်ခုကြာနေပြီဖြစ်တဲ့အတွက်ခင်းနဲ့ကန့်ညီမဲ့ဥပဒေတစ်ခုဖြစ်ဖို့အသေးပြန်လေးရေးဆွဲနေတယ်လို့လူကုန်ကုမှုတာစီနေနေရေးရဲတပ်ဖွဲ့ဒူရဲမှုတနောင်ကဗီအိုအေကိုပြောပါရယ်
အခုကကာလကတော်တော်ကြာပြီ2005ဆို80နှစ်တစ်ခုကိုလေကျော်လွန်ခဲ့တာတကြောင်နောက်ပြီးတော့မှခင်းနဲ့လက်အညီဖြစ်စေဖို့လေကြိုးရတဲ့နေအဒီဥပဒေကို ဒီကနေ့ကျွန်တော်တို့ရဲ့ဒီဘက်ကရေးတယ်ရောက်ရှိလာတယ်ဖိုင်နယ်ဒရော့ကိုရောက်ရှိလာပြီးတဲ့အခါမှာကျွန်တော်တို့တော်တော်တမိုးအတွက်ဆောင်ရွက်ဆဲကာလဖြစ်ပါတယ်ခင်ဗျဥပဒေအသေးပြန်လဲရေးဆွဲတာဟာရခင်ဥပဒေမှာရှိနေတဲ့လိုအပ်ချက်တွေကိုပြန်လဲဖြည့်ဆည်းနေတာဖြစ်ပြီးလာမယ့်2020နိစံပိုင်းမှာလွတ်တော်ကိုတင်ပြသွားမှာဖြစ်တယ်လို့လည်းသူရဲမှုတနောင်ကပြောပါတယ်ကျွန်တော်တို့ ောင်လုပ်တဲ့ဟာလေးတွေလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ဒီ definition ဘိုင်းနေမှာပို့ပြီးတော့မှရှင်းလင်းအောင်ကြီးသားတာမျိုးကြီးနောက်ပြီးတော့မှတခြားဟိုလိုအပ်ချက်တွေဖြည့်ပြီးတဲ့အပိုင်းတွေပါခင်ဗျာ
ပြည်တွင်းဒီပါအလုံးသမားရေးရာကုညီရှောက်ရှောက်နေတဲ့မမမဦးကတော့လူကုန်ကူးမှုတာစီနေနေရေးမှာဘလို့ပဲဥပဒေရေးဆွဲဆွဲထိရောက်တဲ့အရေးယူမှုမရှိရင်လူကုန်ကူးမှုပပျောက်မှာမဟုတ်ဘူးလို့ပြောပါတယ်
ကျောင်းဆောင်လာတဲ့ဥပဒေတွေပေါ်ပေါက်လာတဲ့ဆိုဆိုရုံနဲ့လည်းမပြီးပါဘူးဥပဒေကြီးကြီးဥပဒေလည်းပေါ်ပေါက်ဖို့ရလိုအပ်တယ်လို့တကယ်ပေါ့နော်ရှိပြီးတော့ရောက်ရင်းယူဆောင်ရွက်မှုဆိုတာကလည်းလိုအပ်ပါတယ်လို့ကျွန်မမြင်ပါတယ
်ဘသူညီတဲ့အမှုပုံစံတွေကိုအရင်ဥပဒေဟောင်းနဲ့ကင်ပြေဖြည့်ရှင်းရတဲ့အခါတွေ့ကြုံရတဲ့အခက်အခဲတွေကိုအစ်စ်ပြဲလဲရေးဖွဲ့ထားတဲ့ဥပဒေအစ်စ်နဲ့အစဉ်ပြေချောမွေစွာကင်ပြေဖြည့်ရှင်းနိုင်မယ်လို့ဒူရိုက်မှုတက်တော်ကမျှော်လင့်ပါတယ
်ကောက်ကိုဆောင်ရွက်မှုအပိုင်းနေလဲဒီမှာပို့ပြီးတော့မှကြည်ကြည်စင်းပါလာနိုင်တယ်ပါလာမယ်ပေါ့နော်နောက်ပြီးတော့မှဒီတရားစီရင်ရေးအပိုင်းနေလဲပို့ပြီးတော့မှအစီအစဉ်ချောမွေလာမယ်ဆိုရင်လူကုန်မှုခံရသူတွေအနေနဲ့လည်းသက်သာရရမယ်။နောက်ကျူးလွန်နေတဲ့အပိုင်းကိုလည်းဒီလိုထိရရအရေးယူလာနိုင်မယ်ပေါ့။ဒါလေးကျွန်တော်တို့ညော်လင့်တဲ့အရာကြီးဖြစ်တာပေါ့
။ဥပဒေအသစ်ပြန်လည်ရေးဆွဲရမှာတော့နိုင်ငံတကာပညာရှင်တွေဥပဒေရေးရာကျွမ်းကျင်သူတွေပြည်တွင်းပြည်ပအဖွဲ့အစည်းတွေနဲ့ပူးပေါင်းတိုင်ပင်ပြီးရေးဆွဲနေတာဖြစ်ပါတယ်။ဒီနေ့မှာတော့လက်ရှိနှစ်မကုန်ခင်အထိဖော်ထုတ်ခဲ့တဲ့လူကုန်ကူးအမှုပေါင်း190ကျော်ရှိပြီဖြစ်ပါလေခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်9:00နဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်။ဝင်ငွေကောက်ခံမှုစနစ်ပြောင်းလဲရေး Republican မတ်တီဒွန်းလက်တဲ့ဆောင်ရွက်နေချိန်မှာပဲအဲဘာမှပြည်နယ်ကထက်လွတ်တော်အမတ်ကြီးဝေရောက်ရှင်ပြိုင်မဲ့ Republican အမတ်လုံးဟာမြို့သူတွေပေါ်လိမ့်မဲဆိုင်ရာမဖွဲ့မရလုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ထွက်လာခဲ့တာကြောင့်ပါတီအတွင်းဥပဒေတော်လင်းဖြစ်နေရပါလေခရီးရန် Conservative အဖြစ်ခိုင်မာတခြားလုံးရက်တီဟောပြောခဲ့သူ Roy Moore ဟာ Republican Party ကိုပိုအားပေးတဲ့အဲဘာမှပြည်နယ်မှာလာမဲ့လထက်လွတ်တော်အမတ်ယူကောက်ပွဲအနိုင်ရမယ်သူဆိုပြီးပြီးခဲ့တဲ့သတင်းပတ်လောက်အထိတေချာပေါ့လူတွေပြောဆိုနေခဲ့ကြတာပေါ့အခုတော့ Republican အမတ်တော်တော်များများကသူ့ကိုရွေးကောက်ပွဲကနေထွက်ဖို့ပြောဆိုနေသလိုတချို့လည်းခက်ခင်းခင်းနေလာနေကြပါလေအမေရိကန်တွေဟာလိမ္မိုင်းဆိုင်ရာကိစ္စတွေမှာအထူးသဖြင့်စိုးစိုးဝါးဝါမှားယွင်းနေတဲ့သူတွေလို့မြင်တဲ့အကြောင်းသူ့နိုင်ငံရေးဘဝတစ်လျှောက်လုံး Roy Moore ကရှုတ်ချထိုးနှက်ခဲ့သူပါ
Immorality Abortion Sodomy ရှင်းဝင်ချိုးဖောက်မှုတရားစစ်ချက်မှုဓမ္မတာကိုစန့်ကျင်ပြီးလိင်ဆက်ဆံမှုနဲ့လိင်ဖောက်ပြန်မှုတွေဒီနိုင်ငံမှာနေရာအနှံ့ဖြစ်နေပါတယ
်အခုတော့မိုးဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းသူ့အသက်30အရွယ်လောက်မှာအဲ့ဒီအချိန်ကဆက်ကျော်တဲ့အရွယ်မိန်းကလေးတွေကိုလိင်မဲဆိုင်ရာမဖွဲ့မရလုပ်ဖို့ကြိုးစားခဲ့သူဆိုပြီးအမျိုးသမီး9ယောက်ရဲ့ဆွဆွဲချက်ထွက်ပေါ်လာခဲ့ပါတယ် Republican ထက်လွတ်တော်အမတ် Jeff Flake ကတော့ဒီလိုဆွဆွဲချက်တွေထွက်လာတာကတိတ်ကိုစိုးဝါးတဲ့စိတ်ပြည့်စရာကိစ္စလို့ပြောဆိုပါတယ
် Those stories are appalling just appalling
ဝင်ငွေကွန်ဖြတ်တော်ရေးအစည်းအဝေးကိုအများလက်ခံအောင်တင်းသွင်းမှုအာယူနေတဲ့ Republican အမတ်တွေကြား Roy Moore ရဲ့ကိစ္စကမပြောချင်ပဲပြောလာနေရတာပါထဲလို့တော့မှ Jeff Flake က
If there is any shred of truth
ငါတို့ဒီဆွဆွဲချက်တွေကမှန်ခဲ့မယ်ဆိုရင် Roy Moore တွေနဲ့ဆက်ပြီးတော့မပြိုင်သင့်တော့ပါဘူးအခုပဲထွက်ပေးသင့်ပါပြီလို့ပြောဆိုသွားခဲ့ပါတယ်ပြည်နယ်တရားရုံးချုပ်တရားသူကြီးအောင် Roy Moore ဟာအရင်တုန်းကလည်းတာဝန်ကနှစ်ကြိမ်ဖယ်ရှားတာကိုခံခဲ့ရဘူးပါလေပထမတစ်ကြိမ်ကတော့ရုံးထဲကနေတမချန်းစာဝင်ပြည်ညက်ဆယ်ပါးရုပ်ထုကိုဖယ်ပေးရမှာဟုမပေးဘဲညှင်းဆိုခဲ့တဲ့အတွက်ဖြစ်ပြီးနောက်တစ်ကြိမ်ကတော့အမေရိကန်ပြည်ထောင်စုမှလိင်သူချင်းစုံမဲ့သူတွေရဲ့လက်ထပ်ခွင့်ကိုအတိအမှတ်ပြုဖို့ညှင်းဆိုခဲ့လို့ပါအခုတော့ထဲလွတ်တော်ကိုယ်စားလှယ်လောင်း Roy Moore ရဲ့မဲဆွယ်မှုတွေအကြက်အတဲချုပ်နေရပါပြီသူကတော့အခုလိုပြောပါတယ
် I have not been guilty of sexual misconduct
ကျွန်တော်ဘသူ့ကိုမှလိင်ပိုင်းဆိုင်ရာမဖွဲ့မရမပြုလုပ်ခဲ့တယ်လို့အပြစ်လည်းမကျူးလွန်ဘူးပါဘူးရွေးကောက်ပွဲမတိုင်ခင်လေးမှာဒီဆွဆွဲချက်တွေထွက်လာတာကလုံးဝမယုံနိုင်စရာပါ
အခုအချိန်ထိတော့သမ္မတဖရန့်ရဲ့အတွင်းစီခေါင်းဆောင်တွေက Roy Moore ကိုမပြစ်ပဲသေးပါဘူးသမ္မတရဲ့ချန်ပီကယ်လီယန်ဂေါဝေးက ABC ရုပ်သံကိုအခုလိုပြောပါတယ
် It would be a very dangerous precedent for any of us for any
ဒီဌာနတွေမှာရေးတဲ့အကြောင်းအရာလောက်နဲ့အပြစ်ကျူးလို့နဲ့ဆိုပြီးဖယ်လိုက်ရင်တိတ်ကိုအန္တရာယ်ကြီးတဲ့အစင်လာတစ်ခုဖြစ်သွားပါလိမ့်မယ်ဒီနိုင်ငံကဖွဲ့စည်းပုံအခြေခံဥပဒေကိုလက်ကင်ထားတဲ့စနစ်နဲ့ဒီမိုကရေစီကိုကျင့်သုံးနေတာပ
ါဒါပေမဲ့လည်းဒီကိစ္စအပေါ်မှာ Republican ထက်လွတ်တော်အမတ်တွေ Twitter ကနေအကြီးအကျယ်တုံ့ပြန်ရေးသားနေကြသလိုတချို့ကလည်း Roy Moore ကိုဆက်ပြီးတော့မထောက်ခံတော့ဘူးလို့ပြောဆိုနေကြပါလေရွေးကောက်ပွဲမဝင်သင့်တော့ဘူးလို့လည်းတချို့ကပြောလာနေကြတာပါ Roy Moore နဲ့ရှင်မြတ်ဒီမိုကရက်ဘက်ကကိုယ်စားလှယ်လောင်း Doug Jones ကတော့အခုလိုပြောပါတ
ယ် His problemHe needs to address those issues in the people of Alabama.
တာသူပြဿနာပါ။ဒီကိစ္စတွေကိုသူဖြေရှင်းပြဖို့လိုပါတယ်။အဲဘာမှပြည်သူတွေနေနဲ့အဖြစ်မှန်ကိုသိဝင်ရှိပါတယ်
။ Roy Moore ကတော့ရွေးကောက်ပွဲမှာသူအနိုင်ရဖို့ရှိကပြည်နေတဲ့အတွက်နိုင်ငံရေးအရာတမင်လုတ်ကြံထိုးနဲ့တက်ခိုက်တာလို့တုံ့ပြန်ပြောဆိုနေပါတယ်။ Republican တွေကထက်လွတ်တော်မှာအမတ်နေရာနှစ်နေရာပဲကပ်ပြီးတော့အသာစီးရထားတာပါ။ဒ တကယ်လို့သူတို့အားထားတဲ့အယ်ဘမ်မပြည်နယ်မှာဒီမိုကရက်ဘက်ကနိုင်သွားခဲ့ပြီဆိုရင်အထက်လွှတ်တော်အတွင်းမှာတဝက်စီပြန်ပြီးတော့ဖြစ်သွားပါလိမ့်မယ်ဒီမိုကရက်မျိုးသားကော်မတီဥက္ကဋ္ဌထွန်ပီရက်ကတော့ဒီမိုကရက်တွေဟာနေရာတိုင်းမှာရှင်နိုင်ပြီးအနိုင်လဲရနိုင်နေတယ်လို့ ABC ရုပ်သံကိုပြောပါတယ်အခုလိုဒီမိုကရက်တွေအားတဲ့တွေပြောနေချိန်မှာ Republican ထက်လွှတ်တော်အမတ်တွေအနေနဲ့လည်းပြည်ထောင်စုအနေထားကိုမဖြစ်မနေလက်ခံရမယ့်ချိန်ဒီမှာရှိနေပါတယ်ထက်လွှတ်တော်မှာဒီရတနေရာရှုံးခံမလားဒါမှမဟုတ်သူတို့ပါတီဝင်တွေကိုယ်တိုင်ရွေးကောက်ပွဲဝင်မှုမသိတော့ဘူးလို့ညင်ညာထားတဲ့သူတယောက်သူတို့နဲ့အတူထဲလွတ်တော်မှအဖြစ်လက်တွဲလာမှာကိုလက်ခံမလားဒါကိုရင်ဆိုင်ရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုတခါတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်စီစဉ်တင်ဆက်သူကိုသားညို့ဦးနဲ့ထုတ်လုပ်သူမှတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမေရိကန်မြန်မာဒီနိုင်ငံဆက်ဆံရေးကိစ္စဖြစ်ပါတယ်အမေရိကန်နိုင်ငံကျွေးဝင်ကြီးရက်စ်တယ်လစ်ဆန်ဟာအခုဒီသတင်းပတ်ထဲပြောမှဆိုရင်တော့ဗုဒ္ဓဦးနဲ့မှာမြန်မာနိုင်ငံကိုလာရောက်มาဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုရင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြမှာဖြစ်တယ်လို့ပဲရခိုင်နောက်ပိုင်းကျက်တဲ့ကိစ္စနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပြောဆိုပွဲရှိနေပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ဒီရက်တီပြောဆိုချက်အထူးဖြစ်တော့ဒီလက်တလောကြုံနေရတဲ့ရခိုင်အရေးနဲ့နောက်မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ရက်တီချက်မူဝါဒဆိုင်ရာပေါ်မှာအခုဒီနေ့ဒါရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့မြန်မာနိုင်ငံရေးလေးလာသုံးသပ်သူစိုက်ဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။နောက်တူကတော့မြန်မာသတင်းပညာသိပံကျောင်းကဥစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ကြားပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါတယ်ဒီအမေရိကန်နိုင်ငံကျွေးဝင်ကြီးရက်စ်တယ်လစန်အခုဗုဒ္ဓဦးနေ့ရောက်ပါလိမ့်မယ်ရောက်တဲ့အခါမှာဒီမြန်မာအာဏာပိုင်တွေနဲ့တွေ့တဲ့အခါမှာလက်ရှိအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေပေါ်မှာအားပေးထောက်ခံမှုတွေပြမှာဖြစ်တယ်လို့ပဲရခိုင်မြောက်ပိုင်းကျက်တဲ့ကိစ္စကိုလည်းထူးထူးလေးဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကရခိုင်အရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာစိုးရိမ်မှုတွေတော်များရှိတယ်ကုလသမဂ္ဂမှာရောနောက်နိုင်ငံတွေမှာရောအဲ့တော့ကိုရမျိုးသိရဲ့အမြင်သိချင်တာကဒီအခြေအနေပေါ်မှာအမေရိကန်ရဲ့ရည်တည်ချက်ဟာတခြားနိုင်ငံတွေနဲ့တူလားမတူလားအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်အမြင်ကတော့ဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ဟာနော်ဟိုဥရောပနိုင်ငံတွေနဲ့ဟိုကုလသမဂ္ဂနဲ့အတန်အသင့်ကွာခြားတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့အမေရိကန်ပြည်ထောင်စုအနေနဲ့ဟိုမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းအလဲပေါ်မှာတော့ထိလွယ်ရှာလွယ်ရှိနေတဲ့အနေအထားကိုအလင်းနဲ့ထားသုံးသပ်တဲ့အကြောင်းလေးပဲပါပါလိမ့်မယ်နောက်တစ်ချက်ကတော့မြန်မာနိုင်ငံအပြောင်းအလဲပေါ်မှာတရုတ်ပြည်သူတမရနိုင်ငံရဲ့ဩဇာလွှမ်းမိုးလာနိုင်ခြင်းနဲ့လည်းပဲဆက်ဆက်နေမယ်လို့မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအထူးတတိထားပြီးတော့အစိုးရနဲ့ရောတော့တပ်မတော်နဲ့ရောဟိုဂျိုင်းတူတိုက်ရိုက်ထိတွေ့ပြီးတော့ဆက်ဆံဖို့ခြေလှမ်းပြင်လာနိုင်တဲ့အလားအလာတွေတွေ့နေရပါတယ်ဗျ
။ဟုတ်ကဲ့။ဒါပေမဲ့လည်းခုနကအမေရိကန်ပြည်ထောင်စုမှာပဲလွှတ်တော်ထဲမှာဒီရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့တော်တော်လေးပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးရလွှတ်တော်အမတ်ဒီမဟုတ်ကောလွှတ်တော်မှာဥပဒေတခုဟိုအရေးယူဖို့ဥပဒေတခုပြဋ္ဌာန်းဖို့အတွက်ကြိုးပမ်းနေကြတဲ့လွှတ်တော်မှတ်တွေလည်းသတိထားမိပါတယ်။ခုလိုခုနကကိုရံမျိုးသိန်းပြောသလိုဖြစ်နေတဲ့အခြေအနေဟာသမ္မတထရန့်အစိုးရရဲ့လက်ရှိရည်တည်ချက်ကြောင့်လို့မြင်လား American တခုလုံးရဲ့ bipartisan ရည်တည်ချက်လို့မြင်လားဘယ်လိုမြင်ပါလဲခင်ဗျ။
ကျွန်တော်မြင်တာတော့ပေါ့လေဒီလက်ရှိကျွန်တော်ခုနဆွေးနွေးတဲ့ရည်တည်ချက်ဟာလက်တလောအခြေအနေမှာတော့ဒါ American အစိုးရရဲ့ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အဲ့ဒီတွေ့ဆက်ဆံတဲ့နေရာမှာချမှတ်ထားတဲ့ဟိုရည်တည်ချက်ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့တစ်ဖက်ကပေါ့လေအမေရိကန်ဒီကွန်ဂရက်လွှတ်တော်မှာမြန်မာနိုင်ငံကိုဟလာဟိုအကန့်အသတ်နဲ့ပေါ့လေပိတ်ဆို့အရေးယူဖို့အပြည့်စင်နေတဲ့အတန်တွေကိုလည်းကြားပါတယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့တစ်ဖက်ကစိုးရိမ်တာကဘာလဲဆိုတော့အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့မြန်မာနိုင်ငံပေါ်မှာဟလာအရေးယူတာပဲဖြစ်ဖြစ်ပိတ်ဆို့တာပဲဖြစ်ဖြစ်ကန့်တတာပဲဖြစ်ဖြစ်လှုပ်လာမယ်ဆိုရင်ကျွန်တော်ဆိုရင်တော့မြန်မာနိုင်ငံဟာတရုတ်ပြည်သူကမ္ဘာနိုင်ငံနဲ့ရုရှားနိုင်ငံတို့ကိုပို့ပြီးတော့မိခိုရတဲ့အနေအထားမျိုးဖြစ်လာနိုင်တယ်ဆိုတော့အထက်စဉ်းစားဖို့လိုပါတယ်။နောက်တစ်ချက်ကလက်ရှိမြန်မာနိုင်ငံမှာဟလာအစိုးရဖြစ်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာ ဒီလူလူတို့ကနေရွေးကောက်ပွဲကနေတဆင့်ထိုက်ရိုက်ရွေးကောက်တင်မြောက်လိုက်တဲ့အစိုးရဖြစ်နေပါတယ်။နောက်ပြီးတော့ဒေါ်စန်းစုကြည်အပေါ်မှာလည်းပြည်သူလူထုအများစုရဲ့ထောက်ခံမှုဟာမြင့်တက်နေတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုနိုင်ငံတော်နိုင်ငံတကာအတိုင်းဝိုင်းနေနဲ့အလေးနဲ့ထားပြီးတော့စဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်။
ဟုတ်ကဲ့ခင်ဗျဒီရေယူမှုနဲ့ပတ်သက်လို့နောက်သေးချာကျွန်တော်ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်။ရင်းနှီးကျွန်တော်နိုင်ငံတကာအတိုင်းဝိုင်းနေနဲ့အလေးနဲ့ထားပြီးတော့စဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်။ဟုတ်ကဲ့ခင်ဗျဒီရေယူမှုနဲ့ပတ်သက်လို့နောက်သေးချာကျွန်တော်ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်။ရင်းနှီးကျွန်တော်နိုင်ငံတကာအတိုင်းဝိုင်းနေနဲ
ဲမြဲတဲ့ယုံကြည်စိတ်အဲ့ဒါဘောကတော့ဘယ်လိုလဲဆိုတော့တခါကျရင်ကိုယ်ကမလုံချင်နေမှာသူလို့တော့သူများသူကကျူးလွန်ဖောက်ပြရင်မကြိုက်ဘူးနောက်ပြီးတော့သူများကိုလိုက်နာစေချင်တယ်အဲ့ဒီဟာမျိုးပေါ့သဘောပြောချင်တာဒီလူမှုအဖွဲ့ကြီးထဲမှာဒီလူခွင့်ကိုတန်ဖိုးထားလေးစားတယ်ဆိုတဲ့ဟာရှိတယ်အဲ့ဒီတော့အခုဒါကြောင့်မေကွန်းကဒီအမေရိကန်ကဘာဖြစ်လို့ဒါဖြစ်တာလဲဆိုတော့ဥပဒေပိုင်းဆိုင်ရာ mechanism ရှိနေတယ်အဲ့ဒါကနေပြီးတော့သူ့ကိုဒီ bipartisan အနေနဲ့နောက်ထပ်ကျွန်တော်ကပါတီဆောင်ရနေပြီးတော့လာပြီးတော့ဒီဟာမျိုးအတွက် target sanction လို့ဟုတ်လားဒါတွေလုပ်ဖို့တွေတောင်းဆိုလာတာဖြစ်တယ်သူပုံစံအဲ့ဒုံကတော့ရှိတာပေါ့နော်သူကအဲ့ဒီမှာဒီလုံခြုံရေးအဖွဲ့တွေကိုလောက်တာရှိတယ်ဒါတော့ target sanction ဆိုရင်တကယ်ကြရကြတော့ nasty actor တွေပါပါတယ် individual ပေါ့နော်ဥပမာအဖြစ်ဒီလက်ရဆုံးပါတီတွေအဲ့ဒါတွေကအစာတူခဲ့စင်းလာလေဒါတွေကတော့ဘယ်သူ့ကိုဘယ်လိုလုပ်မယ်ဆိုတာတော့သူတို့ရဲ့အောက်ခြေမှာလစ်ပေးပြီးစဉ်းကြီးကောက်တဲ့ပုံပါမူတည်တာပေါ့နော်ဒါအပြင်လည်းဒီခီးပါလာကြီးနဲ့ပတ်သက်ပြီးတော့ဟိုဒီအစိုးရအရာရှိတွေမဖိတ်တာတို့တက်ဆိုင်ကပြတ်မှတ်ထားတဲ့ဟာတွေနောက်တစ်ခုကတော့ဒီတမတော်ကိုဟိုအထောက်ပံ့ပေးနေတဲ့တင်နန်းလိုဟာမျိုးတွေအဲ့တော့ဒီဟာတွေအကုန်လုံးကဒီ options အနေနဲ့စဉ်းစားတယ်ကျွန်တော်မြင်လာကတော့အစိုးရမဟုတ်ပဲနဲ့ဒါကဒီလိုတော့မှာဟာဒါဒီအတွက်တောင်းဆိုတာတွေဖြစ်လာတယ်ဒါသူ့ဒီမဲလားဆိုတော့ဥရောပကလည်းအကယ်၍မြန်ဟိုတဲ့နောက်ပတ်ကိုလိုက်လာနိုင်တာရှိရှိတယ်ဥရောပနဲ့ဘာကွာလဲဆိုတော့ဥရောပတနိုင်ငံလည်းမဟုတ်ဘူးနိုင်ငံတွေစုံလာတာအဲ့ဒါပွာပါတယ
်ဟုတ်ကဲ့ကျွန်တော်ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နည်းနည်းထပ်မေးချင်ပါတယ်ကိုဆင်ဝင်ခုနပြောသွားလူခွင့်ရေးနဲ့ပတ်သက်လို့ရည်တည်ချက်ကိုပြောသွားတော့လက်ရှိထရမ့်အစိုးရလက်ထက်မှာအရင်တုန်းကတော့အမေရိကန်အစိုးရဆက်ဆက်ကတော့မြန်မာနိုင်ငံဒီမိုကရေစီနဲ့လူခွင့်ရေးကိုတန်းနဲ့ထားပြီးတော့ဟိုရက်တီပြီးတော့ပြောဆိုလာတာပေါ့နော်လက်ရှိသမ္မတထရမ့်လက်ထက်မှာလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာမှာတော့နည်းနည်းလေးသမ္မတထရမ့်ကလူခွင့်ရေးနဲ့ပတ်သက်လို့ဖိတ်တောက်လုပ်တယ်ဆိုတဲ့ဝေဖန်တန်တီးလက်ခံနေရတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောသူ့ရဲ့ policy ဘယ်လိုရှိလဲလို့မြင်ပါလဲ
ဒီ Republican နဲ့ Democrat မှာအဟို degree တွေကွာတာတွေတော့ရှိတာပေါ့တို့တော့လည်းပဲလက်နှစ်ဖက်ပဲသူပဲအစိုးရတက်လာတက်လာသူရဲ့အခြေခံ value တွေကိုသူကဖောက်ဖျက်လို့မရဘူးအဲ့ဒီတော့အဲ့ဒီဟာကို line ကိုအဲ့ဒါကိုသူဟို Trump နဲ့တိတိ line လာရတာပဲလေအဲ့တစ်ဖက်မှာတော့ရှိတာပေါ့ကိုကျိုးစည်းပွားနဲ့ပတ်သက်တိုင်းဘယ်လိုလုပ်မလဲဒါတွေနိုင်ငံရေးညှိနှိုင်းတွေရှိတယ်တို့တော့လည်းပဲဒါတွေကိုလိမ့်လူရှိလို့မရဘူးဆိုတာတော့သိကြတယ်အခုဒီမှာဒီသူကနေနာတာပါလဲဆိုတော့ဒီကိစ္စဒီပုလိတော်မနောကိစ္စမှာဒီမျိုးလူမျိုးတက်စီပေါ့နော်အဲ့ ethnic cleansing ဒါတော့ဖြစ်တယ်ဆိုပြီးတော့သူကရှင်ထားတာတွေရှိတယ်ယူဆထားတာတွေရှိတယ်အဲ့တော့ဒါတွေကိုရမယ်နောက်ထပ်ထပ်မဖြစ်အောင်လုပ်ရမယ်ဆိုတော့ဒါကအဲ့ဒီဟိုအပြစ်ပေးမှုရှိရမယ်ပေါ့ဒီနည်းဆိုရင် accountability ဒါရှိမယ်တို့တော့ကျွန်တော်တို့တခုဟိုတော့မမေ့တင်တာကဒါကျွန်တော်တို့ဒီမကဘူးဒီအရေနဲ့ဟို concern ဖြစ်တာပေါ့ globally targeted သူကလောက်ထားတယ်ဥပမာဒီ Narendra Modi ကိုသူတို့လောက်ခဲ့ပြီးတယ်လေဒါမျိုးတွေပါပဲ
ဟုတ်ကဲ့ခင်ဗျလေလိုင်းပေါ်မှာခဏနေပြီးပါကုစင်ဝင်ရောတော်ရရင်မျိုးတင်ရောတော်ရရှင်တွေကိုကျွန်တော်လှည့်ပေးခြင်းပါတယ်အရင်ဆုံးဦးနေဦးလင်းကိုနေလင်းဦးလင်းကြားပါလားခင်ဗျာစွန်းနေမင်းများလို့ရပါလေ
ဟု
တ်ကဲ့စွန်းနေလို့ရပါပြီဗျ
โอเคซินิโลยาบาอีซินโนจนอมีပြောว่า48คู่นี่นอกไปเนี่ยดีนี่ที่พูดนะโห US อเมริกันหาမြန်မာနိုင်ငံလူလူမျိုးတွေရဲ့စိတ်နေစိတ်ထားသဘောတဘာဝတွေကိုတိတိကျကျနားမလည်ဘူးလို့ပဲကျွန်တော်ကမြင်ပါတယ်ဗျာအဲ့ဒီအတွက်လည်းပဲသူတို့ဆုံးဖြတ်တာတွေဟာအလွဲလွဲမှားမှားဖြစ်ပြီးတော့ကျွန်တော်တို့တွေလည်းဒီနေ့တည်းဒီဘာပေါ့နော်ဟိုဘယုတ်ဒုက္ခရှိနေရလို့ပဲထင်ပါတယ်ခင်ဗျာတကယ်တကယ်တော့ဆန်ရှင်တို့ဘာလို့လုံးလိုက်တဲ့အတွက်ကျွန်တော်တို့ကဟိုတရုတ်ပြည်လက်အောက်ကိုတွန်းပို့လိုက်တယ်လို့ဖြစ်သွားတယ်ကိုတော့ကဥနုလက်ထက်တော့လည်းဒီလိုပဲဥနုကိုယ်တိုင်လည်းပြောခဲ့ပါတယ်ဗျာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကွန်ယူနစ်မဖြစ်ရင်ပြီးရောဆိုဤဖြစ်သားပါပဲတဲ့ဘာမှလည်းတိတ်ပြီးရောဟောဒီပါတီလောက်တာမဟုတ်ဘူးတဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအာဏာသိမ်းတဲ့ဘဝရောက်သွားတာ
ဟုတ်ကဲ့
ဒါကြောင့်လည်းဆိုအဲ့ဒီခေတုံးနေရသူပြောထားတာပါ
တော့အခုမှမဟုတ်စစ်တပ်ကအာဏာသိမ်းသွားနိုင်တာအခုတည်းကဒီကျွန်တော်တို့တွေကစစ်တပ်နဲ့မကင်းနိုင်ဘူးချင်းနေရတယ်ဆိုတာသူတို့တွေရဲ့လုပ်ဖို့လုံနေတုံးတတ်ပုံကြီးဒီနေ့တည်းကလွဲနေလို့ပဲလို့ကျွန်တော်ကတော့မြင်ပါတယ်ဗျာဒါဆိုကျွန်တော်ကိုယ်နှစ်ဦးလေးကိုပဲတစ်ခုပြန်မေးကြပါရယ်ကူကရက်ခိုင်တဲ့ပတ်သက်လို့ရက်ဒီကျက်ပေါ့နော်တစ်ချိန်လုံးကအရင်ဆက်ဆွားရေးလက်ထက်မှာအမေရိက
ne chongi de ji de amin jaw tu ro ye ajo nya ya me bet ko be tu ro dai ma ba le bya di lu kun ye ro so ro da le ideology of export lou yi ro chano ro dai ji ri ro win yaw swa phe po ro ala du du lu thain ni go ro di lu lou de tabor law be chi ba le de ke de ke ro tu ro ajo nya ga la adika a ja so be
okay khmyar ku u ne u lu ne jesu ba naw tha thara shin tu chano hle be chin ma le a anya mi အောင်ကြီးရဲ့ညောင်မီဦးအောင်ကြီးဆွေးနွေးမြင်းမြန်းလို့ရပါပြီဗျ။အ
ဲ
ဦးအောင်ကြီးရဲ့အသာတိတ်ကြီးကြီးလေးလေးမကြောက်ဦးအောင်ကြီးနည်းနည်းကြီးကြီးလေးလေးဖြစ်အောင်လို့ဟိုနေရာလေးရွှေ့လို့ရမလားတိတ်အဲကျွန်တော်တိတ်မကြောက်တော့ကျွန်တော်အခုဒီဆွေးနွေးပွဲတွေတချို့ဒီသရရှင်တွေကကျွန်တော် Facebook ကနေပြီးတော့ဒီသူရဲ့အမြင်တွေပြပို့ထားရရှိပါတယ်ကျွန်တော်အဲ့ဒါလေးပဲဖတ်ပြပါမယ်အရင်ဆုံးပုံညိုဆိုတဲ့သရရှင်တူကြီးတာကတော့ American နဲ့နောက်နိုင်ငံတွေကိုမြန်မာတွေယုံကြည်ဖို့ခက်ခဲသွားပြီးတော့ကိုအားကိုကူးချင်းကအကောင်းဆုံးပါပဲဆိုပြီးတော့သူရေးပါတယ်နောက်ထပ်သရရှင်တူဖြစ်တဲ့ဦးလရွှေကတော့ American ပါဝင်နောက်နိုင်ငံတွေမြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုလူခွင့်ရေးအကြောင်းပြပြီးတော့ထိပါဆော့ကားနေတယ်လို့ခန့်စားနေရပါတယ်ဆိုပြီးတော့သူ့မြင်ရေးပါတယ်ခင်ဗျအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာရေမျိုးသိန်းကိုယင်ပြီးကြည့်ပါတယ်ခင်ဗျာခုနကသရရှင်တွေရဲ့မှတ်ချက်တည်နဲ့ပတ်သက်လို့ပါပဲအဓိကတော့ American ပြည်အောင်စုကဒီမြန်မာနဲ့နိုင်ငံခြားဆက်ဆံရေးမှာသူတို့အရင်တုန်းကတည်းကတောက်လျှောက်ပြောလာတာအစိုးရချင်းနဲ့မကဘူးပြည်သူချင်းဆက်ဆံရေးကိုပါသူတို့မြင့်တင်ဖို့လုပ်သွားမယ်လူလူချင်းဆက်ဆံရေးပေါ့အဲ့တော့အခုရခိုင်ပြည်နယ်ကိစ္စမျိုးရေးခင်းနေဖြစ်လာတဲ့အခြေအနေဟာဒီဆက်ဆံရေးတန်တမာရေးကိုပါအဓိကလူလူချင်းဆက်ဆံရေးဆိုတဲ့တန်တမာရေးနည်းလမ်းကိုပါတွားပြီးတော့ထိခိုက်တက်ရောက်နိုင်ပါလားထိခိုက်တက်ရောက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျာ
အဲကျွန်တော်မြင်တော့လေကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ပြည်သူလူထုအများစုဟာဒီအနာရှင်စနစ်ရဲ့အောက်မှာပေါ့လေနှစ်ပေါင်း50ကျော်လောက်နေထိုင်အသက်ရှင်နေရတဲ့အခါကျတော့သူတို့မှလည်းပဲဟိုနာကျင်မှုတွေနာကျင်မှုတွေပေါ့လေတော့ဒီခံစားမှုတွေပေါ့ trauma တွေအများကြီးရှိတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအခါကျတော့အဲ့ဒီပြည်သူလူထုဟာအင်မတန်မှရှုံးရမှုတွေကြီးနေမတန်လျားတွေညာတတ်တယ်နောက်ပြီးတော့တစ်ခါတလေမှာလူတီတက်ပြန်ပြီးတော့တုံ့ပြန်တတ်တဲ့အနေအထားမျိုးတွေပဲရှိနေတယ်ဆိုတာကိုကျွန်တော်ကတွေ့ရပါတယ်အဲ့ဒီအခါကျတော့လက်ရှိပေါ်လေအမေရိကန်ပါဝင်နောက်နိုင်ငံတွေရဲ့ဒီခြေလမ်းတွေဟာကျွန်တော်မြင်အားဖြင့်ပေါ်လေပြည်သူလူထုကတိုက်ရိုက်ရွေးကောက်တင်ရောက်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဟိုတကယ်လို့ရခိုင်ရေးနဲ့ပတ်သက်ပြီးဟာဟိုအမြင်ကွဲလွဲမှုတွေဖြစ်လာမယ်ဆိုရင်ခုနစတန်းညုံပြောသလိုပဲအတီးတီးတီးချင်းဆက်ဆံရေးကိုလည်းပဲတွားပြီးတော့ထိခိုက်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုတုံ့ပြန်ပါလေ။ဒါပေမဲ့တစ်ဖက်ကလည်းပဲကျွန်တော်တို့အနေနဲ့ပေါ့လေဒီမိုကရေစီအပြောင်းလဲကိုကျွန်တော်တို့အားကောင်းမောင်းတန်ဆောင်ရွက်နိုင်မှုဆိုရင်ကျွန်တော်တို့ဟာနိုင်ငံတကာအတိုင်းအတိုင်းနဲ့လည်းပဲကျွန်တော်တို့ဟိုတင့်တင့်ဟိုခြေလမ်းဆန့်ကျင်ညီညီဖြစ်ဖို့လည်းပဲလိုအပ်တယ်လို့မြင်ပါတယ်။အဲ့တော့ဟိုနိုင်ငံတကာအတိုင်းအတိုင်းဆိုတဲ့နေရာမှာကုလသမဂ္ဂအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့လည်းပဲကျွန်တော်တို့ဟာကိုဆက်ဆံရေးကောင်းမှုလိုအပ်ပါလေအဲ့ဒီအတွက်ကိုလည်းပဲအစိုးရလွတ်တော်နဲ့တတ်မတော်တော့တိုင်းရင်းသားအားလုံးပေါ့လေပူးပေါင်းပြီးတော့ဆောင်ရွက်နိုင်ဖို့ကလည်းပဲအရေးကြီးပါတယ်လို့ကျွန်တော်ကတော့အဲ့လိုတုံ့ပြန်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစင်ဝင်းကိုလည်းမေးချင်ပါတယ်အဓိက American ပြည်အောင်စုကချမှတ်တဲ့မူဝါဒတွေဟာသူ့ရဲ့တန်တမာရေးနည်းလမ်းရချင်းကပ်မှုတွေဆောင်ရွက်မှုတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်တမ်းအောင်မြင်မှုရှိနေတယ်လို့ပြောလို့ရလားနောက်ဘုထိခိုက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျာ
ဟိုပါမတော့ချက်ပေါ်လေဒီလူ့ဆန်ရှင်တွေဘာတွေလုပ်မယ်ဆိုတဲ့အခါလုပ်ဖို့စဉ်းစားတယ်ဆိုတဲ့အခါကျတော့မိကြရမေးကြည့်တာပေါ့ဒီတန်မှန်နေအဲကျွန်တော်အဲ့လိုလုပ်လို့ရှိရင်ဘာလို့တိုင်းတာတွေဘာတွေဖြစ်လာနိုင်လဲသူတို့ကလည်းပြောတာကကျွန်တော်ပြန်နားလည်တော့ကတော့ဒီလူပီပီလူဒီပီပီဟောဆီဗီလီယန်တွေမဖြစ်တဲ့ဟာဆိုတဲ့ဟာကိုသူတို့ကတော့ stress အဲ့ဒါကိုလေးထားပြီးတော့ပြောတယ်ပေါ့နော်နောက်တစ်ခါမှမမရဲဒီဒီကျွန်တော်ဒီအမေရိကန်ဆက်ရှင်လုပ်မယ်ဆိုတဲ့ဟာလေဗန်နန်ကခုမှတခုကတော့သံသီကြီးဆိုရင်ကလေးပဲဒီတရုတ်လက်အောက်ကိုတွန်းပို့လိုက်တယ်လို့ဖြစ်သွားမှာပေါ့နော်။ဒါနဲ့ပြတာမှန်ပြည်သူတွေထဲမှာတော့ဒါလုတာကပါတယ်ဆိုတဲ့အမြင်မှာနောက်ဆုံးရတစ်ခုကဒီဟာဟိုသူ့ဟိုဆန့်ကျင်တဲ့အမျိုးကငွေရရှိတဲ့ဟာဟုတ်လားနော်။နောက်ဒါမှနောက်တစ်ခုကကြတော့ဒီစစ်ဘက်က
ောင်းလာမှာစိုးရင်တော့ဆန်စစ်ကြည့်တယ်ဟိုထောက်ခံပေးတာပေါ့နော်အဲ့လိုမျိုးရှိတယ်အဲ့တော့အမေရိကန်ရဲ့ policy တွေကဖြည့်ရောက်လားမဖြည့်ရောက်လားဆိုတာဒါတော့ဟိုဟိုသူတို့အပိုင်းပေါ့နော်ကျွန်တော်တို့ပတ်သက်လို့ကြည့်ရမှာကကျွန်တော်တို့ကတိနေတဲ့တရုတ်ကခီအောက်မှာကြီးပဲနေလို့မရတာတော့ပြည်သားတွေကျွန်တော်တို့နဲ့စိတ်အဲ့ဒါဟိုစက်တွေပြခဲ့ပြီးပါပြီအဲ့တော့ကျွန်တော်တို့နိုင်ငံတကာကိုဝင်ဆက်အောင်လုပ်ရတော့မှာပဲနိုင်ငံတကာကိုဝင်ဆက်အောင်ကျွန်တော်တို့လုပ်ရမှာတဲ့ဟာအဲ့ဒါက2017မှာတိုင်းပြည်ကဖွင့်လာတဲ့အခါမှာအပြီးပြင်းနေဖြစ်လာတယ်နောက်ဒီမိုကရေစီကျွန်တော်တို့ဒီ25နှစ်ကျော်ကြာတိုက်ဟိုရုံးကံရဲ့ဟာဒီမိုကရေစီနဲ့လူခွင့်ရေးဆိုတဲ့ဟာတွေအိုင်ဒီယာတွေကျွန်တော်တို့ပံ့ပိုးတွေပြစ်ချတော့မှာလားဆိုတဲ့ဟာလည်းမေးခွန်းရှိတာပေါ့နော်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တူပြန်အလှည့်ပေးခြင်းပါလေခုနကအညာမီအောင်ကြီးပြန်ပြီးတော့ line ဆက်သွေးရပါပြီကိုအောင်ကြီးရေကြားပါလားခင်ဗျာ
ဟုတ်ကဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးမြေမြန်လို့ရပါတယ
်အဲဟုတ်ကဲ့ပါအချိန်လည်းပြည့်နေရတော့ဗျာကျွန်တော်တို့ဒီကဲဒီကလည်းကျွန်တော်ဒီတစ်ခါကြီးမှလာပေါ့ဗျာ2016တုန်းကတစ်ခါ2019တစ်ခါတစ်ခါတည်းကလေးအကျန်းတဲ့အဖွဲ့အစည်းပြီးတော့လုံခြုံရေးတိုက်ခိုက်ရေးဒီအပေါ်မှာပါလဲအားနဲ့တိုက်ခိုက်ပြေလာတယ်ခင်ဗျာအဲ့ဒါကိုမြန်မာတပ်မတော်ကလည်းကိုယ့်ရဲ့ရင်းကြီးဒီလူလားရဲ့အလုပ်အဲ့အင်းစီးပုံလုံခြုံရေးအတွက်တပ်မတော်ရဲ့မူလတာဝန်ဖြစ်တဲ့ဒီအလုပ်ခုကကာကွယ်ရတယ်ပေါ့ဗျာလုံခြုံရေးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အကြောင်းရင်းနဲ့ပေါ့ဗျာတစ်သက်နိုင်ငံကိုဖြတ်ပြီးကြတယ်အဲ့ဒီမှာကဘာကနေပြီးတော့မြန်မာတပ်မတော်ကနေပြီးတော့တာဝန်အားတွေလုံးလို့မပြေအောင်လုပ်တာပဲဆိုတဲ့အချက်ကအဓိကဆွေးနွေးနေတာခင်ဗျာကျွန်တော်တို့လည်းဒီမှာလည်းဆွေးနွေးရပါဘူးတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတနေ့တော့လက်ရှိရမယ့်ကိုယ်တိုင်16ရက်17လ20ဒီကနေပြီးတော့တစ်ဖက်နိုင်ငံကိုဖြတ်ကျော်သွားတဲ့လူတွေကိုတရားရဲ့အကြည့်ဆုံးတဲ့အခါကျတော့သူတို့တဘောနဲ့သူတို့ကြားကြတာကိုအပြင်းရှားတွေ့ရပါတယ်ခင်ဗျာအဲ့အဲ့ဒါကိုကဘာကတော့တမျိုးပေါ့ဗျာတပ်မတော်ရဲ့တာဝန်အားတွေလုံးလို့တစ်ဖက်နိုင်ငံကိုတရားရဲ့ပေါ့ဗျာအဲ့လိုပေါ့ဗျာအမျိုးမျိုးတွေပြောကြတယ်ခင်ဗျာတကယ်တော့ဗျာသူတို့တဘောကလည်းသူတို့ကြားတာလားဒီဒီအင်တာနက်တော့ကိုယ်တိုင်ကြားပြီးတော့လို့ရတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအညာမီဦးအောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးသူတွေပြန်ပြီးလှည့်ပေးကြပါတယ်ဦးစိတ်ဝင်းကိုကျွန်တော်ဒါနဲ့ဆက်ဆက်လို့မေးချင်တာပါခုနမေးချင်တယ်ဆိုတာခုနဒီဖြစ်ရတီနဲ့ပတ်သက်လို့တမ်ရော်မှာအဓိကတာဝန်ရှိတယ်ဆိုပြီးတော့ဒီအမေရိကန်ပြောင်စုမှာလွှတ်တော်မှချုပ်နောက်တစ်ခါဆူရပိုင်းကချုပ်ရလဲဒီတက်နဲ့ပတ်သက်လို့ပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့ဆိုပြီးတော့ပြောဆိုဆွေးနွေးနေကြတာရှိပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာအဆူရနှစ်ရပုံစံမျိုးဖြစ်နေတယ်တက်ကတက်တက်ရသဆူရတက်တက်အဲ့တော့တက်ကဟာကိုသူပို့ပြီးတော့ဖိဟိုပြစ်မှတ်ထားပြီးတော့ရေးယူမယ်ဆိုတဲ့အနေအထားမျိုးကိုသူပြင်လာတာတွေကမြန်မာဒီမိုကရေစီအပြောင်းလဲကိုရောတစုံတရာတက်ရောက်မှုရှိသွားနိုင်လားကိုစိန်ဝင်းရဲ့မြင်သိချင်ပါတယ
်တက်ပတ်မှာလည်းတက်ကမပါလို့မဖြစ်ဘူးဟုတ်လားကျွန်တော်တို့နိုင်ငံမှာ260နိုင်ငံဟိုစစ်အနာရှင်စနစ်ပြတ်သွင်းလာခဲ့တဲ့အတူတူတည်းနဲ့ရှိတဲ့ဟာတက်မလို့ဖြစ်နေတဲ့ဒါကြတော့တက်ကတဲ့ပြည်ပြောင်းလဲခြင်းကိုဒီကိုယ်တိုင်လူလူလားလားလိုက်မှဖြစ်မှာဆိုတော့အဲ့တော့အခုဒီလိုမျိုးဆန်းရှင်းတွေပါလေလုပ်တယ်ဆိုရင်တက်ကိုသွန်းထုတ်လိုက်တယ်လို့ဖြစ်သွားများဆိုတော့ဆိုရင်မျိုးရှိတာလည်းအသေးစားပဲတစ်ဖက်မှာဟလာတိုးတော်လည်းပဲတစ်ဖက်မှာတက်ကကောင်းကြောင်ကြီးအခုနောက်ပိုင်းဒီဟိုဟာဒီမှာဒီအယုတ်ထက်ဆိုင်ပတ်ဆံရတာသူတို့အတွက်အကျိုးရှိတဲ့ဟာတွေလည်းသူတို့တွေ့တာတယ်လို့ကျွန်တော်ကတော့ဟိုဟိုယုံကြည်တာတွေရှိတယ်ဥပမာဒီဆွေလက်နဲ့ပစ္စည်းတွေတုံးရတာမျိုးတွေကအစနောက်သင်္ကန်းတွေပို့ပြီးတော့ပွင့်နေရတယ်တစ်ခါဟိုပြောရရင်တော့ဒီတူးလေးနဲ့ဆက်ဆံတာဟိုသူ့ရဲ့အလူကြလိုက်နေရတဲ့ဟာတွေရှိတယ်ဥရောပတို့ဒီအဲအမေရိကန်တို့နဲ့ဆက်ဆံလာတဲ့တူပါအကျိုးမြတ်တွေသူတက်မှလည်းအများကြီးရှိတယ်အဲ့ဒီတော့နှစ်ဖက်စလုံးကတော့အပြန်အလှန်ချိန်ဆမှုတွေလုပ်တယ်ကိုယ့်ရဲ့နိုင်ငံရေးရည်မှန်းချက်ပြီးတော့အပါဝင်ပေါ့အပြန်အလှန်ချိန်ဆမှုတွေနဲ့လုပ်နေတယ်လို့ထင်တယ်အဲနောက်ဆုံးမှာတော့ဒီနောက်ထပ်မဖြစ်ပေါ်အောင်တက်ကရောဘယ်လောက်ထိအာမခံပေးနိုင်မလဲဒီလိုတွေ့တဲ့အခါကျရင်ဘာတွေပြောနိုင်မလဲဒါတွေပဲအရေးပါမယ်ထင်ပါတယ
်ဟုတ်ကဲ့တက်ကလည်းမကြခင်ကပဲပြောရမယ်ဆိုရင်မနေ့ကပဲသူတို့သတင်းထုတ်ပြန်ချက်တည်းထုတ်ပါတယ်သူတို့ရဲ့သူတို့သီးကြပေါ့နော်စုံစမ်းစစ်ဆေးမှုတွေမှာရလတ်တင်နဲ့ပတ်သက်လို့ထုတ်ပြန်သွားတာရှိပါတယ်တရားစစ်ဆေးမှုအမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းဘူတုံးနေလာမှာပေါ့နော်အဲ့တော့ခုနကကိုစင်ဝေးပြောသလိုမြန်မာစစ်တပ်ဘက်ကလည်းအမေရိကန်ပြည်အောင်စုနဲ့ဆက်ဆံရေးကိုပို့ပြီးတော့ဆက်ဆံလို့တဲ့အနေအထားမျိုးတွေ့ရတယ်ဆိုတော့အမေရိကန်စစ်တပ်ဘက်ကတက်ကိုအခုလိုမျိုးအရေးယူလိုက်တာကဆွဲခုနပြောလို့ဒဇုံတရားဖိအားပေးပြီးတော့ပြဿနာတွေပိုမကြီးအောင်အတွက်ဖိအားပေးနိုင်မလားဒါမှမဟုတ်ပိုးပြီးတော့ဝေးကွာသွားအောင်လုပ်နိုင်လားပိုးပြီးတော့ဝေးသွားနိုင်လားပိုးပြီးနှီးသွားနိုင်လားဘယ်လိုမြင်ပါလဲခင်ဗျအ
ဲ့ဒါကနှစ်ဖက်မှာဘယ်လိုချင်းကပ်လဲပုံမှာမူတည်မယ်လို့ထင်ပါတစ်ဖက်မှာလည်းဒီအမေရိကန်အစိုးရအနေနဲ့ကသူ့ရဲ့ PP တွေကိုပြန်ပြီးတော့ accountable ပြန်ပြည့်ဟာကေဗမာပြည်မှာလည်းဒါမျိုးတွေဖြစ်နေတယ်ပါလို့လဲဆိုတဲ့ဟာလည်းပြေကွန်းထုတ်ပြရရှိတယ်ဒီအမတ်တွေဆိုတာဟိုရေကောက်ခံနေဖြစ်တဲ့အတားကြတော့သူတို့မေးလာတာတွေရှိတယ်အဲ့တော့သူတို့အနေနဲ့လုံးဝလည်းလုံးရတော့တ တစ်ဖက်မှာနိုင်ငံရေးပြည်သူ့ကြောင်းလဲမှုရအဒီမြန်မာပြည်ဒီမိုကရေစီဒီပြည်သူ့ကြောင်းလဲမှုကိုထောက်ခံပေးရမယ်လုပ်ပေးရမယ်အားပေးရမယ်ဆိုတဲ့အမေရိကန်မှာအတနာကျထားပြီးသားအဲ့တော့ဟိုတက်ကိုလည်းအဲပြည်သူ့ကြောင်းလဲမှုကိုပါသွားစေချင်တယ်အဲ့ဒီဟာတွေလွန်ဆွဲနေတော့ကျွန်တော်ထင်တယ်အဲ့ဒါဆောင်ကြည့်ရမယ်အနေထားဖြစ်တာပါ
ဟုတ်ကဲ့ကိုရံမျိုးသိန်းကိုလည်းကျွန်တော်နောက်ဆုံးပေးချင်ပါတယ်အခုဒီကနေ့ပဲနိုင်ငံကြီးဌာနအမေရိကန်နိုင်ငံကြီးဌာနကဆင်းမြင်ရရှိသူပြောတာကတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဒီသူဒီနိုင်ငံကြီးဝန်ကြီးတယ်လက်ဆန်ခီးစင်မှာတွေ့ကြမယ်ရခိုင်ကိစ္စကိုဆွေးနွေးကြလိမ့်မယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာတကယ်ပဲအမေရိကန်ပြည်ထောင်စုကအဲ့လိုဆွေးနွေးပြောဆိုလာတာကိုတက်ကရောလက်ခံပါမလားကိုရံမျိုးသိန်းအမြင်သိချင်ပါတယ
်အဲကျွန်တော်မြင်တာတော့လေဒီအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့ဒီတက်မောက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အပါဝင်ပေါ့လေတက်မောက်ခေါင်းဆောင်နေနဲ့အတွေ့အဆုံဆွေးနွေးနိုင်မယ်ဆိုရင်အပေါ်ပြီးတော့ဟိုထိရောက်ဟိုအကျိုးရှိနိုင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲ့တော့ဒီတက်နေနဲ့ပေါ့လေဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့သူတို့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ခဲ့တာနောက်လွန်ခဲ့တဲ့ရက်ပိုင်းကပေါ့လေဒီကျွန်တော်တို့ရခိုင်ပြည်နယ်ကိုတာဝန်ခံရတဲ့အနောက်ပိုင်းတိုင်းဒီစစ်ထဏာချုပ်တိုင်းမှုကိုအပြောင်းရွှေ့ခံထားတာဒီအခြေအနေတွေကိုကြည့်မယ်ဆိုရင်ဟိုတက်ဖက်ကလည်းအရင်ကနဲ့မတူတဲ့ပေါ့လေပြင်ဆင်မှုတွေကိုအလုပ်လာတယ်အဲ့ဒီပြင်ဆင်မှုတွေကဒီအမေရိကန်နိုင်ငံကြီးခီးဝင်ကြီးရဲ့ခီးစဉ်မတိုင်ခင်ပြင်ဆင်မှုတွေဖြစ်နေတာကိုလည်းတွေ့ရတဲ့အခါကျတော့ဟိုတက်မတော်အနေနဲ့လည်းပဲအမေရိကန်နဲ့ဆက်ဆံရေးကိုဟိုပြစ်ပြစ်ခါခါသဘောမျိုးမဟုတ်ဘဲနဲ့ဟိုကောင်းစီခြင်းနဲ့ကောင်းခြင်းနဲ့ဆန္ဒတွေရှိနေတယ်အဲ့ဒီလိုကောင်းတဲ့အတွက်တက်မတော်တည်ဆောက်ရေးနောက်တက်မတော်ပြုပြင်ကြောင်းလဲရေးတွေကိုအများကြီးအကျိုးပြုနိုင်တယ်ဆိုတာကိုလည်းแต่ตัวนี้เนี่ยปิดနေတယ်လို့တော့ကျွန်တော်ကအဲ့လိုအဲတုံးတက်ပြပါတယ်ဗျ
ဟုတ်ကဲ့မာဦးအင်္ဂလန်ကဆိုလို့ရှိရင်ဒီတက်နဲ့လုံနေတဲ့တင်တန်းတွေကိုရက်ပစ်လိုက်တာမျိုးတွေရှိတယ်ခင်ဗျအဲ့တော့ဆက်ဆံရေးကိုဖျက်လိုက်တဲ့သဘောမျိုးပေါ့ဒီနေထားကတော့ရောတက်ပေါ်မှာဩဇာသိရောက်နိုင်မှုရှိပါမလား
အဲကျွန်တော်မြင်လာတော့ပေါ့လေခုနဟိုကိုစိတ်ဝင်တဲ့ဘက်ဆွေးနွေးသွားတဲ့အတိုင်းပေါ့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာကဒီအရက်ဖက်စစ်ဖက်ဆက်ဆံရေးနဲ့လည်းပဲတော်တော်လေးဆက်ဆက်နေပါတယ်အဲ့ဒီအခါကျတော့နိုင်ငံတကာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ခြေလှမ်းတွေဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲမှာအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပို့ပြီးတော့ကောင်းမွန်လာအောင်နောက်ပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုကိုလျှော့ချနိုင်အောင်နောက်ပြီးတော့စစ်တပ်ရဲ့ဩဇာလွှမ်းမှုမှုကိုလျှော့ချနိုင်အောင်အထောက်အပံ့ပြုနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်ချိန်ဆသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိန်းနဲ့ဥစင်ဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်ဒီအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်းလီလိုက်စီစဉ်ကျွန်တော်ဝင်ပြီးပါ
အင်္ဂါညဒိုင်းရိုက်လေလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိငင်ထိုက်ကြီးညာပေးပါမယ
်စီစဉ်ထားတဲ့အချင်းထက်နောက်ကျပြီးချင်းပါခဲ့တဲ့နိုင်ငံ16နိုင်ငံရဲ့အရှိအာရှထိပ်ပြီးညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့ကိစ္စကိုချင်းကပ်ပြီးဖျက်လိုက်ပါတယ်ထိပ်ပြီးညီလာခံကိုမတက်တော့ပဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်သွားတာပါ။သမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံနီနွိုင်းအကီနိုနိုင်ငံတကာလေစိတ်ကနေထွက်ခွာခဲ့ပါတယ်။ထိပ်တင်းကြီးလာကန်ကိုတော့သမ္မတ Trump ရဲ့အစားနိုင်ငံဆိုင်ဝင်ကြီး Rex Tillerson တက်ရောက်ခဲ့ပါတယ်ရှင်။ American Outlook တော့တရားရေးကော်မတီရှေ့မှောင်မှာရှေ့နေချုပ် Jeff Sessions ကြားနာထွက်ဆိုနေပါတယ်။Donald Trump ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးမှုအဖွဲ့နဲ့ရုရှားကြားအဆက်အနွယ်တွေနဲ့ပတ်သက်ပြီးဒီမိုကရက်လွှတ်တော်မှတ်တည်ရဲ့မေးခွန်းတွေကိုရှင်းနေချုပ်ရင်ဆိုင်ဖြေကြားနေရပါတယ်။အစောပိုင်းကျမ်းစာပွဲတွေတုန်းကတော့ Mr. Trump ရဲ့စည်းရုံးရဲ့အဖွဲ့ဝင်တွေနဲ့ရုရှားအစိုးရကြားဆက်နွယ်မှုတွေနဲ့ပတ်သက်ပြီးသိထားတာမရှိဘူးလို့ရှင်းနေချုပ်ကအထက်ထက်အခါကပြောဆိုထားတာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအပြီးကာလပြီမှာ WikiLeaks ရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာရီကိုသမ္မတ Donald Trump ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့ကြောင်းအထောက်အထားတွေရရှိခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအချိန်သတင်းဖော်ပြပြီးနိုင်ပိုင်းအကြာမှာပဲ Donald Trump Jr. က WikiLeaks နဲ့တီးတန့်စာဆက်သွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရီဟာလည်းတိတ်အေးမကြီးတဲ့သဘောမျိုး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်။
တရင်ချင်းချက်ကိုမတင်ထိုက်တင်ညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရမှုကမစမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Hadley ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညာအစီအစဉ်ကိုတောင်းယူတင်ဆက်ပေးသွားတာပါ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်တင်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ဗုဒ္ဓဟူးနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့အလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.